Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်းရဲ့2016ခုနှစ်ဇွန်လ30ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းကြညာမှာပါ။တူရကီနိုင်ငံအစ္စတန်ဘူးမြို့နိုင်ငံတကာလေဆိပ်ကိုတိုက်ခိုက်ခဲ့သူတွေဟာရုရှား၊ဥဇဘက်ကစ္စတန်နဲ့ကီယာဂစ္စတန်နိုင်ငံတွေကဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အရှိဘက်မေရီလန်းပြည်နယ်ထဲကအန်ဒရူးလီဒက်အခြေစိုက်စခန်းထဲမှာတနက်သမားတဦးလှုပ်ရှားနေတာကြောင့်စခန်းကိုပိတ်ပစ်ထားရပါတယ်။အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုအခြေအနေစာရင်းက2016ဆီရင်ကစားဒီနေ့ထွက်လာပြီးမြန်မာနိုင်ငံကိုအဆင့်လျှော့ကျတတ်မှတ်လိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဒီကိစ္စညသတင်းစာမားတွေမှာတော့လူကုန်ကူးမှုတိုက်ဖျက်ရေးနိုင်ငံတကာအစိုးရရဲ့ဆောင်ရွက်ချက်တွေကိုစမ်းစစ်ထားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလူကုန်ကူးမှုအစီရင်ခံစာတစ်စောင်နဲ့ပတ်သက်လို
့ That even today the magnitude of the human trafficking challenge cannot be overstated.
အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီပြောပြသွားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်။မြန်မာပြည်ဆိုင်ရာသတင်းလွှာရေးထဲမှာတော့ NLD အစိုးရတဲ့မူဝါဒနဲ့ဆောင်ရွက်နေတဲ့လမ်းစဉ်တွေပြည်သူတွေသိအောင် Viber ကနေသတင်းဖြန့်သွားပေးမယ်ဆိုတဲ့သမရယုံရဲ့ပြောကြားချက်အစီအစဉ်နောက်ပိုင်းမှာတော့ Olympic အားကစားပြိုင်ပွဲမှာမြန်မာနိုင်ငံအနေနဲ့အားကစားနေ၅မျိုးဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတဲ့သတင်းလွှာလေးနားဆင်ရမှာပါ။ဒီသတင်းတွေမတိုင်ခင်တော့အခုနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတကာလေဆိပ်ကိုအင်္ဂါနေ့ကအထူးကံပုံခွဲတိုက်ခိုက်ခဲ့သူတွေဟာရုရှား၊ဥဇဘက်ကစ္စတန်နဲ့ကီယာဂစ္စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီနိုင်ငံကပြောလိုက်ပါတယ်။တိုက်ခိုက်မှုကို IS အစွန်ရောက်တွေကလုပ်တာလို့တူရကီတာဝန်ရှိသူတွေကစက်ပြီးယူဆထားဆဲဖြစ်ပေမဲ့တိုက်ခိုက်သူတွေရဲ့နာမည်တွေကိုတော့ထုတ်မပြောပါဘူး။အဲဒီလူတွေဟာအင်္ဂါနေ့ကအထက်ထက်နိုင်ငံတကာလေဆိပ်မှာခရီးသွားတွေနဲ့လူသမားတွေကိုတနက်တွေနဲ့ပစ်ပြီးအထူးကံပုံခွဲခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဥရောပမှာအသွားအလာအများဆုံးလေဆိပ်ကိုတိုက်ခိုက်ခံရတာကြောင့်သေဆုံးသူအရေအတွက်43ယောက်အထိရှိသွားပြီးနောက်ထပ်230ကျော်လည်းဒဏ်ရာရခဲ့တာပါဒီကနေ့မှာတော့အစ္စတန်ဘူးမြို့လူနေရပ်ကွက်3ခုကနေရာ16နေရာကိုရဲတပ်ဖွဲ့ကဝန်ရောက်စီးနှင်းရှာဖွေပြီး IS အဖွဲ့နဲ့အခြေဆက်ရှိတယ်လို့တန်ညာရှိတဲ့လူ73ယောက်ကိုဖမ်းဆီးခဲ့ပါတယ်ဒါအပြင်နိုင်ငံနောက်ပိုင်းက IS မီယာကန်ရရမြို့မှာလည်းလူ9ယောက်ကိုဖမ်းခဲ့တယ်လို့နိုင်ငံပိုင်အနာဒူလူသတင်းဌာနကပြောပါတယ်အဲလူတွေကတော့ဗန်နာငွေကြေးပိုင်းလူသစ်ဆူတာနဲ့တဲယူပို့ဆောင်ရေးပိုင်းကုညီထောက်ပံ့တာတွေအပါအဝင်ဆီးရီးယားက IS အဖွဲ့နဲ့အခြေဆက်ရှိတယ်ဆိုတဲ့တန်တရားနဲ့ဖမ်းလိုက်တာပါ။အ
ီရတ်မှာလေကြောင်းတိုက်ခိုက်မှုတွေကနေ IS အစွန်းရောက်လက်နက်ကိုင်250ထက်မနည်းတေဆုံတယ်လို့အီရတ်နဲ့အမေရိကန်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်ဥဆောင်တဲ့အီရတ်ညွန်ပေါင်တပ်ဖွဲ့တွေကပြန်သိမ်းလိုက်တဲ့ IS အဖွဲ့ရဲ့အခိုင်အမာနေရာဖာလူဂျာမြို့တောင်ဘက်နားလေးမှာ IS တွေရဲ့မော်တော်ကားအစီး40လောက်ကိုလေကြောင်းကနေတိုက်ခိုက်တာပါ။ဒီလေကြောင်းတိုက်ခိုက်မှုတွေဟာ IS အစွန်းရောက်အဖွဲ့ကိုအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေပါ။ဒါပေမဲ့သူတို့နေရာတွေလက်လွတ်ဆုံးရှုံးနေတဲ့ကြားမှာပဲ IS တွေဟာစိတ်သက်ပြည့်ရင်းနေပုံတော့မရသေးဘူးလို့တာဝန်ရှိသူတွေကသတိပေးပါရယ်။ဆီးရီးယားတပ်ဖွဲ့တွေဟာလည်းအီရတ်နယ်စပ်နားက IS တွေတင်ထားတဲ့မြို့တွေကိုဒီသတင်းပတ်အတွင်းပြန်သိမ်းနိုင်ခဲ့ပါရယ်။ဒီအခြေအနေကဆီးရီးယားအီရတ်နှစ်နိုင်ငံနယ်စပ်ကိုခွာပြီးကာလီဖိတ်အုပ်ချုပ်ရေးဒေသအဖြစ် IS တွေကကျင်းညာထားတဲ့နေရာကိုထိထိရောက်ရောက်ချေမှုန်းလိုက်တာဖြစ်ပါရယ်။ဖာလူဂျာမြို့ကိုပြန်ရဖို့တလားကြာထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုအခါမှာတော့အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ကို IS တွေလက်ထက်ကနေပြန်ရဖို့အီရတ်တပ်ဖွဲ့တွေလှုံ့ဆော်တော့မှာပါ IS အဖွဲ့အလျင်မြန်ကြီးထွားလာခြင်းကတည်းကဆိုရင်အခုအချိန်ဟာအားအနည်းဆုံးအဆင့်မှာရောက်နေတယ်ဆိုပြီးတော့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေသတင်းဖတ်အတော်ကြာကတည်းကပြောဆိုထားတာဖြစ်ပါတယ်
ကင်မရွန်နိုင်ငံမြောက်ပိုင်းမှာဗိုလ်ထုနှင့်နှောင်းပိုင်းကအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးသွားပါတယ်ဘိုကိုဟာရမ်အစွန်းရောက်အဖွဲ့ကအထူးကံပုံခွဲသူတူဦးဟာနိုင်ဂျီးရီးယားနိုင်ငံနဲ့နယ်စပ်ကင်မရွန်နိုင်ငံနောက်ပိုင်းကဗလီတခုအပြင်ဘက်မှာအထူးကံဖောက်ခွဲတာပါမူဆလင်တွေရဲ့ရမဒန်ဥပုသ်လအတွင်းဥပုသ်ဆောင်ရသူတွေဥပုသ်ဖြည့်ပြီးချိန်လေးမှာပဲတိုက်ခိုက်ခံရတာဖြစ်ပါတယ်သေဆုံးသူအများစုဟာဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်နေတဲ့ဒေသတွင်းအဖွဲ့တခုရဲ့အဖွဲ့ဝင်တွေပါတိုက်ခိုက်သူဟာလူငယ်လေးတူဦးဖြစ်တယ်လို့ဒေသတွင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ကင်မရွန်နိုင်ငံမှာပျောက်ကြားစစ်ပုံစံတိုက်ခိုက်နေတဲ့ဘိုကိုဟာရမ်တွေဟာဆယ်ကျော်သက်မိန်းကလေးတွေကိုအထူးကံပုံခွဲသူတွေဖြစ်အုံပြုပြီးတော့အရတားတွေကိုပိတ်မှတ်ထားတိုက်ခိုက်လေးရှိပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်တွင်ဒီကနေ့ခြားသာပြင်းနေမှာရဲတပ်ဖွဲ့ရင်နှန်းကိုတာလီဘန်တို့အထူးကံကားပုံခွဲတိုက်ခိုက်တာကြောင့်အနည်းဆုံးလုံခြုံရေးတပ်သား40လောက်သေဆုံးခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။ရဲတင်နန်းသားတွေနဲ့တင်နန်းဆရာတွေတင်ဆောင်လာတဲ့ရင်နှန်းတိုက်ခိုက်ခံရတာပါ။ပောက်ကွဲမှုတွေရှေ့ဆင့်နောက်ဆင့်ဖြစ်ခဲ့တာလို့အာဖဂန်အရာရှိသူ တွေကအတည်ပြုပါရယ်အစိုးရအနာပိုင်တွေအသေးစိတ်စုံစမ်းနေပြီးမကြခင်မှာအတိပေးထုတ်ပြန်သွားပါမယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်တေဆုံးထင်ရရတဲ့ရဲတပ်ဖွဲ့ဝင်တွေကိုတဲဆောင်သွားတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့ရသူတွေက VOA ကိုပြောပါရယ်ဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့လည်းတာလီဘန်အဖွဲ့ကပြောဆိုထားပါရယ်ရှင်
ဝါရှင်တန် DC မြို့တော်နာမေရီလန်းပြည်နယ်ထဲကအန်ဒရူးပူးတွဲလေတဲ့အခြေဆက်စခန်းမှာဒီကနေ့မနေ့ဒေသဆန်တော်ချိန်9နာရီကျော်ကတနတ်သမားတအူးလှုပ်ရှားနေတယ်ဆိုတဲ့သတင်းကြောင့်စခန်းကိုအဝင်အထွက်ပိတ်ထားရပါတယ်။အခြေအနေကိုတာဝန်ရှိသူတွေက Twitter ပေါ်မှာရေးတင်တာမှာဝန်ထမ်းအလုံးဘေးကင်းလုံခြုံရမှာကာကွယ်ယူထားကြဖို့ညွှန်ကြားထားပါတယ်။ Malcolm Grove စစ်ဘက်ဌာနမှာတနတ်သမားလှုပ်ရှားတဲ့အခြေအနေဆက်ဖြစ်နေတဲ့ကြောင်းလုံခြုံရေးနဲ့ကယ်ဆယ်ရေးတာဝန်ရှိသူတွေအခင်းဖြစ်နေရမှာရောက်နေပြီဖြစ်ကြောင်းဝန်ထမ်းအလုံးဘေးကင်းလုံခြုံရမှာဆက်နေကြဖို့ Twitter မှာရေးထားတာပါ။Malcolm Grove စေဘဆိုင်ရာဌာနဟာခွဲစိတ်ကုသဆောင်ဖြစ်ပါတယ်။တနတ်သမားလှူရှားရတဲ့ဆိုင်တဲ့လေ့ကျင့်ခန်းတစ်ခုကိုအဲ့ဒီစခန်းမှာလုပ်ဖို့စီစဉ်ထားတာဖြစ်ပေမဲ့ Malcolm Grove စေဘဌာနမှာတကယ်အစစ်အမှန်တနတ်သမားလှူရှားမှုရှိနေတယ်ဆိုတာသတင်းရထားတယ်လို့တာဝန်ရှိသူတွေကအွန်လိုင်းမှာရေးပါတယ်။ Andrew Lee ရဲ့စခန်းဟာ American သမ္မတရဲ့ Air Force 1 လေယာဉ်နဲ့တခြားရေလေယာဉ်အုပ်တွေရှိတဲ့စခန်းပါ။ American ပြည်ထောင်စု Washington DC မြို့တော်အရှိဘက် Maryland ပြည်နယ်က Prince George's ခရိုင်ထဲမှာတည်ရှိပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုံနေပေးနေပါတယ်ရှင်
ဒီဝေကနေဂျာဇာပရိညဘက်တရုံးတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားအုံပြူတာနဲ့အာရမအလုခိုင်းတာတွေကိုတိုက်ဖျက်ရေးရိုဟင်ဂျာမူဆလင်လူနိုင်ငံတကာကခေါ်ဖို့သုံးဆွဲတဲ့လူနည်းစုတွေအပေါ်ဖိနှိပ်အုပ်ချုပ်တာတွေဆက်ဖြစ်နေတယ်လို့ဆိုတာအဆုံးသတ်ရေးပို့ပြီးလှုပ်ဆောင်ဖို့တောင်းအပ်ပေးတဲ့အနေနဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်ရဲ့အစစ်သတ်မှတ်ချက်မှာမြန်မာနိုင်ငံကို Tier 3အဆင့်လျှော့ချလိုက်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးနိုင်ငံတကာအစိုးရတွေရဲ့လှုပ်ဆောင်ချက်တွေကိုစမ်းစစ်လေ့လာထားတဲ့နှစ်စဉ်တို့အစည်းအဝေးခန်းစာကိုအမေရိကန်အစိုးရကဒီကနေ့ထုတ်ပြန်တာမှာမြန်မာနိုင်ငံကိုအခုလိုအဆင့်လျှော့ချလိုက်တာပါ။ဒါကြောင့်လည်းမြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူကုန်ကူးမှုအခြေအနေအဆိုးရွားဆုံးနိုင်ငံတွေဖြစ်တဲ့အီရန်၊မြောက်ကိုရီးယား၊ဆီးရီးယားနိုင်ငံတွေနဲ့အဆင့်အတူတူဖြစ်သွားပါပြီ။မြန်မာနိုင်ငံအနေနဲ့အခြေအနေတိုးတက်အောင်အားလုံးနဲ့လက်တွဲလှုပ်ဆောင်နေကြတဲ့အမျှအဆင့်လျှော့ချမယ်ဆိုရင်စိတ်ပျက်စရာဖြစ်မှာပဲလို့မြန်မာနိုင်ငံကြားရေးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းက VOA ကိုပြောထားပါတယ်။2015ခုနှစ်အစည်းအဝေးခန်းစာကမြန်မာနိုင်ငံကို Tier 2စောင့်ကြည့်နိုင်ငံများစီးရင်ထဲမှာထည့်ခဲ့တာပါ။အမေရိကန်မှာပြဋ္ဌာန်းထားတဲ့လူကုန်ကူးခံရသူများကိုအကောက်အွယ်ပေးရေးဥပဒေ TVPA ပါအနေဆုံးစံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နိုင်ပေမဲ့လည်းတိတာတဲ့လှုပ်ဆောင်မှုတွေရှိနေတဲ့နိုင်ငံတွေကို Tier 2အဆင့်သတ်မှတ်ပါတယ်။ TVPA စံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နိုင်တယ်လို့လိုက်နာဖို့တိတာတဲ့လှုပ်ဆောင်ချက်တွေလည်းမရှိဘူးလို့သတ်မှတ်တဲ့နိုင်ငံတွေကိုတော့ Tier 3အဆင့်ထဲမှာထည့်ထားပါ။2015ခုနှစ်က Tier 3အဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံကတော့ဒီနှစ်မှာ Tier 2အဆင့်ကိုတိုးမြှင့်သတ်မှတ်ခံရပါတယ်။လူကုန်မှုခံရသူအများအပြားနောက်ဆုံးမှရောက်သွားလေရှိတဲ့မလေးရှားနိုင်ငံကိုလည်း2015ခုနှစ်မှာ Tier 3အဆင့်နဲ့ပါထားတာကနေဒီနှစ်မှာတော့ Tier 2အဆင့်နဲ့ထည့်သွင်းသတ်မှတ်လိုက်ပါတယ်
။ဒီနှစ်ဆော့ပိုင်းကအမေရိကန်ရေတပ်သား10ယောက်ကိုအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ဖြစ်ရဟာလုံးဝကိုတားဆီးနိုင်တဲ့ဖြစ်ရဖြစ်တယ်လို့အရှိအလဲပိုင်းဒေတာဆိုင်ရာအမေရိကန်ရေတပ်ဖွဲ့များရဲ့တက်မှုကပြောလိုက်ပါတယ်။ဇန်နဝါရီလကဖြစ်တဲ့ဖြစ်ရဟာပြဿနာအများအပြားကြောင့်ဖြစ်ရတာလို့အလဲပိုင်းဒေတာအမေရိကန်ရေတပ်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့တက်မှုရေတပ်ဒုတိယဗိုလ်ချုပ်ကြီးကေဗင်ဒိုနဂန်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီပြဿနာတွေထဲမှာခေါင်းဆောင်မှုညံ့ဖြစ်တာစနစ်ကျတဲ့ထိမ့်သိမ်းဆောက်ရှောက်မှုနဲ့လုံထုံးလုံနည်းတွေကိုလိုက်နာတာမျိုးလုံးဝမရှိတာအစီအစဉ်ချမှတ်မှုမလုံလောက်တာတွေပါဝင်ပါတယ်။စီကံလိုက်နာမှုအားနည်းတာနဲ့အမေရိကန်ရစ်တပ်ရဲ့အခြေခံအထိကစံတန်ဖိုးတွေအတိုင်းလှုပ်ဆောင်ဖို့ပြက်ကွက်တာတွေကိုကြည့်မယ်ဆိုရင်ဒီတပ်ဖွဲ့မှာအစိုးပိုင်းကဖြစ်ရတစ်ခုကိုတားဆီးနိုင်ခဲ့တယ်ဆိုတာဟာကံကောင်းတာတက်တက်ပါပဲလို့ဒီဖြစ်ရနဲ့ပတ်သက်ပြီးထုတ်ပြန်တဲ့အစီရင်ခံစာကိုအတည်ပြုရေးသားချက်ထဲမှာဒုဗိုလ်ချုပ်ကြီးဒေါ်နဂန်ကရေးထားပါတယ်။ရစ်တပ်ဖွဲ့ဝင်အမျိုးသား၉ဦးနဲ့အမျိုးသမီး၁ဦးတို့ဟာ2016ခုနှစ်ဇန်နဝါရီလ12ရက်နေ့ကရေတပ်ရင်းနှစ်ဆင်းနဲ့ပါရှန်ပင်လယ်ကွေ့ကိုဖျက်ကူးပြီးကူဝဲနိုင်ငံကနေဘာရိန်းနိုင်ငံကိုအသွားမှာထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်သွားတာပါ။ပင်လယ်ကွေ့မှာကင်းလည်နေတဲ့အီရန်တော်လှန်ရေးအစောက်တပ်ကဖာစီကျွန်းနာမှာအမေရိကန်ရေရင်တွေပေါ်ကိုတက်ပြီးတပ်ဖွဲ့တွေကိုဖမ်းလိုက်ပြီးတဲ့နောက်နေ့မနက်မှာပဲပြန်လွှတ်ပေးခဲ့ပါတယ
်။ UK နိုင်ငံမှာ Conservative နိုင်ငံရေးသမားဥရောပသမဂ္ဂ EU တွေကနေထွက်ရေးစည်းရုံးလှုပ်ဆော်ခဲ့သူ Boris Johnson ကဝန်ကြီးချုပ်နေရာဝန်ရွေးခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။Conservative Party ရဲ့ခေါင်းဆောင်နေရာအတွက်သူအရွေးခံမှာမဟုတ်ဘူးလို့ Johnson ကကြေညာလိုက်တာပါ။ဒါကြောင့်တရားရုံးဝန်ကြီး Michael Gove နဲ့ EU ထဲမှာဆက်နေရေးထောက်ခံသူပြည်ထောင်စုဝန်ကြီးသရီဆာမေရို့ပဲခေါင်းဆောင်တွေအရွေးခံမဲ့ထိတ်ကပြေးနေသူတွေဖြစ်ကြမှာတော့တယ် UK နိုင်ငံကို EU ထဲကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်လူလူဆန္ဒခိုင်ခွဲမှာမဲဆန္ဒရှင်အများစုကထောက်ခံခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသူနှုတ်ထွက်မယ်လို့ကြေညာထားတာပါလန်ဒန်မြို့တော်ဝန်ဟောင်းဖြစ်တဲ့ဂျွန်ဆန်ဟာ EU ကနေထွက်ရေးမဲဆွယ်စည်းဝေးပွဲကိုအခိုင်အမာဥဆောင်ခဲ့သူဖြစ်ပြီးဝန်ကြီးချုပ်နေရာအတွက်ဝန်ရွေးခံမယ်လို့အများကခန့်မှန်းထားတာပါ UK နိုင်ငံရဲ့နောက်တက်မဲ့ဝန်ကြီးချုပ်အနေနဲ့ပြည်ထိုင်တဲ့ EU အကြားဆက်ဆံရေးသမဂ္ဂကျန်တဲ့တကဘာလုံးနဲ့ဆက်ဆံရေးကိုပါဆက်ဆက်ညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ်
။တူရကီနိုင်ငံအနေနဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ရေးကိစ္စနဲ့ပတ်သက်ပြီးဘတ်ဂျက်ညှက်ခံထည့်ဝင်ရေးဆိုင်ရာဆွေးနွေးညှိနှိုင်းတာတွေဘယ်လ်ဂျန်နိုင်ငံဘရပ်ဆဲမြို့တော်မှာစတင်နေပြီဖြစ်တာနဲ့အမျှဂန္ဓာတစ်တရဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဘဏ္ဍာငွေကြေးနဲ့ဘတ်ဂျက်ဆိုင်ရာသတ်မှတ်ချက်တွေနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်အမှတ်33နဲ့ပတ်သက်ပြီးဒီကနေ့စဆွေးနွေးကြတာပါ။EU အဖွဲ့ဝင်ဖြစ်ဖို့အတွက်တူရကီနိုင်ငံအနေနဲ့ပြဋ္ဌာန်းချက်35ခုနဲ့ပြည့်မီရမှာဖြစ်ပါတယ်။ဒါပေမဲ့လည်း Cyprus သမရနိုင်ငံကိုနိုင်ငံတစ်ခုအဖြစ်အသိအမှတ်ပြုဖို့တူရကီကညှင်းနေတာကြောင့်ပြဋ္ဌာန်းချက်5ခုကတော့အတားအဆီးဆက်ဖြစ်နေသေးပါ။ EU ထဲကနေထွက်ဖို့ဗြိတိန်မဲဆန္ဒရှင်တွေရဲ့ဆုတ်ဖြတ်ချက်ထွက်လာပြီးသတင်းတပတ်ပဲရှိသေးတဲ့အချိန်မှာပဲတူရကီနိုင်ငံအဖွဲ့ဝင်ဖြစ်ရေးကိစ္စအချိန်အတော်ကြာတုံ့ဆိုင်နေရကနေအခုတော့ရှေ့ဆက်လှုပ်လာတာပါ။ဗြိတိန်ရဲ့ဆုတ်ဖြတ်ချက်ဟာ EU ထဲမှာတူရကီနိုင်ငံရဲ့အနေအထားကိုပိုပြီးအကောင့်စေမယ်လို့ EU ဆိုင်ရာတူရကီဝန်ကြီးအိုမာဆီလစ်ကပြောပါတယ်။
ပြည်ထောင်နိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲ Quarter Final အဆင့်ပထမဆုံးပွဲစဉ်ဖြစ်ပိုလန်နဲ့ပေါ်တူဂီအသင်းတို့မြန်မာဆန်တော်ချိန်ဇူလိုင်လ1ရက်တောက်ကြနေ့မနေ့တနာရီခွဲမှာကစားကြပါမယ်။ဒီနှစ်သင်းနောက်ဆုံးတွေ့ခဲ့တဲ့ပွဲနှစ်ပွဲမှာတော့2009ခုနှစ်က2ဂိုးစီးသေး2012ခုနှစ်ကဂိုးမရှိသေးကြခဲ့ပါတယ်။ Euro ပြိုင်ပွဲတွေမှာပိုလန်အသင်းအကောင်းဆုံးရောက်ခဲ့ဘူးတာက2008ခုနှစ်နဲ့2012ခုနှစ်တွေမှာအုပ်စုအဆင့်ပဲဖြစ်ပြီးတကြိမ်မှအခုလို Quarter Final အဆင့်ကိုမရောက်ဘူးပါဘူး။ပေါ်တူဂီအသင်းကတော့2004ခုနှစ်မှာ final အထိရောက်ခဲ့တာပဲရှိပြီးတကြိမ်မှ Euro Champion မဖြစ်ဘူးသေးပါဘူး။ပိုလန်အသင်းဟာအုပ်စုစီမှာအုပ်စုဒုတိယပေါ်တူဂီအသင်းဟာအုပ်စု F မှာတတိယနေရာကနေအတီးတီး quarter final ကိုရောက်လာကြတာပါ။နောက်ပွဲတွေကတော့ Wales နဲ့ Belgium, Germany နဲ့ Italy, ပြင်သစ်နဲ့ Iceland အသင်းတို့အတီးတီးရှင်ပြိုင်ကစားဖို့ရှိပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြေညာပေးတာပါအခုသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးမဲ့အထက်အရင်ဆုံးတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာအကြောင်းနဲ့စပါမယ်ဒီကနေ့ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနရဲ့2016ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနှိမ်ဆုံး Tier 3အဆင့်လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်လိုက်ပါတယ်။လူကုန်ကူးမှုအခြေအနေလက်ရှိတဲ့ပိုးပြီးအကာအကွယ်ပေးနိုင်ဖို့အစိုးရကိုတွန်းအားပေးတဲ့အနေနဲ့ Tier 3အဆင့်3အဖြစ်လျှော့ချလိုက်တဲ့သဘောဖြစ်ပြီးကလေးစစ်သားအရေးလူကုန်ကူးခံရသူတွေရဲ့လူမှုအတိုင်းဝိုင်းတဲ့ပြန်လည်ဝန်ဆန်ရေးမြမတန်ယုံတွေကလူကုန်ကူးခံရတဲ့ရွှေပြောင်းအလို့သမားတွေကိုကူညီရေးစတဲ့တိုက်တွန်းအကြံပြုချက်တွေဒီစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒေါက်ကင်ဆိုးဝင်းရေးအပြည့်စုံပြောပြပေးပါအောင်ရှင
်ကောင်းပါပြီခွာညိုရေကမ္ဘာတဝန်းလူကုန်ကူးမှုပြဿနာတွေကိုဝိုင်းဝန်းတိုက်ဖြတ်နေတဲ့ကြားကပဲလူပေါင်းနှစ်တန်းလူဦးရေနှစ်တန်းကျော်ဟာလူကုန်ကူးခံရပြီးကျုံ့ပြုတ်ခံနေရပါတယ်လို့အမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနမှဒီကနေ့ကျင်းပတဲ့2016ခုနှစ်လူကုန်ကူးမှုနှစ်ပတ်လည်အစည်းအဝေးခါစားထုတ်ပြန်ပွဲအခမ်းအနားမှာဝင်ကြီးဂျွန်ကယ်ရီကအခုလိုအဖွဲ့မင်ကွန်းပြောဆိုလိုက်ပါတယ
် When we talk about human trafficking we're talking about slavery modern day slavery
လူကုန်ကူးမှုအကြောင်းပြောရင်လူချင်းချင်းကြုံပြတာကိုပြောတာပဲဖြစ်ပါတယ်ခက်တဲ့ကြုံစနစ်ပါပဲဒီကနေ့လူသန်း20ဟာလူကုန်ကူးခံရဆဲဖြစ်ပါတယ်အဲ့ဒီလူသန်း20ဟာခမည်းတော်လိုပဲလူသားတွေပဲဖြစ်ပါတယ်သူတို့မှာနာမည်တွေရှိပါတယ်မိသားစုတွေလည်းရှိကြမှာပါပဲဘလို့လူသားမှခံနိုင်မရှိနိုင်တဲ့အသက်ရှင်ရတဲ့ငရဲကြသလိုဘဝမျိုးကိုအရမတွန်းပို့တာကိုခံနေကြတဲ့သူတွေဖြစ်ပါတယ်
ဒီကနေ့ထုတ်ပြန်လိုက်တဲ့နိုင်ငံတကာလူကုန်ကူးမှုအစည်းအဝေးခန်းစာမှာလူကုန်ကူးမှုတိုက်ဖျက်ရေးဖိဖီစီစီမကင်တွဲနိုင်တဲ့အီရန်၊မြောက်ကိုရီးယားနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကိုအနိုင်ဆုံး Tier 3အဆင့်လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုအခြေအနေဒီထက်မကပိုပြီးအကာအကွယ်ပေးနိုင်မှုအစိုးရကိုတွန်းအားပေးတဲ့အနေနဲ့ 3 အဆင့် အဆင့် 3 ဖြင့် ရွှတ်ချလိုက်တဲ့ သဘော ဖြစ် ပြီး ကလေး စစ်သား အရေး လူကုန်ကူး ခံရသူ တွေ လူမှု အတိုင်း ဝိုင်း နဲ့ ပြန်လည် ဝင်ဆောင် ရေး နောက် မြမား တယုံ တွေ က နေ လူကုန်ကူး ခံရတဲ့ ရွှေ့ပြောင်း လူ သမား တွေ ကို အကူအညီ ပေး ရေး စတဲ့ တိုက်တွန်း အကြံပြုချက် တွေ ကို ဒီနေ့ အစည်းအဝေး ခန်းစာထဲ မှာ ဖော်ပြ ထား ပါတယ် မတရား ကျုံ့ပြု ခံနေ ကြရ သူ တွေ ကို ကယ်တင် နိုင် ရေး လူကုန်ကူး မှု တိုက်ဖျက် ရေး မှာ အမေရိကန် ပြည်ထောင် စု က ဥဆောင် ဥရွက် ပြုတ် ပြီးတော့ ပံ့ပိုး ပေး နေ ပါတယ် လို့ အမေရိကန် နိုင်ငံ ဂျာယီ ဝင်ကြီး John Kerry က အခု လို့ ပြော
That even today, the magnitude of the human trafficking challenge cannot be overstated. We all know the sad litany.
Dingletirang lugong kumune patade sinko kesamu tainda ha samatam yabyane de pibare. Mingling erigo lenchon pura, amyudmirigo chonong mi kainzida, yauja lady, amyudarigo, nebure chon kanzibi, madia kainzidari, shini deba. Dame chanoru darigo, taipia nangabare. Sabi type nine melule, yonji bare.
Bigger, Nin, Natal Sangakuni, Nanganaga, Lugon Gumu, seeing Kazare Maro, Yamanangaha, Tia, do a sinni, Santi, Kayare, Nangan, a sinpida, Tama Kangayara, Pipare, Dise, Ma, Tama Chen Kayare, Nanganu in Nine, Lugon Gumu, type ye, Losang Yama, a nazo, Tama Chedrigu, a Piawa, Lainaji, Mashigavi Melule, Joba, Losang Nide, Nangan, Pipare, a go, a nazo, Tia, three a singaro, Lugon Gumu, type ye, Ma, Longa, Puwan Sayamu, Mashid, Nangan, a simbe, Pipare, Tajan, Dise, Ma, Tama Chimia, Kangayayayi, ပြည်ရေးဆိုင်ရာအထောက်အကူတွေပါဝင်တခြားဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းရင်ဆိုင်ရနိုင်ွယ်ရှိပါတယ်။အမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအခုလိုမြန်မာနိုင်ငံကိုတရား3အဆင့်အဆင့် 3 ထိရွှတ်ချလိုက်တဲ့အတွက်စိတ်မကောင်းဖြစ်ရပါကြောင်းလက်ရှိမြန်မာအစိုးရကအလေးထားဆောင်ရွက်နေတဲ့လူကုန်ကူးမှုအဓိကဖြစ်ပွားစေတဲ့စီးရဲမွဲတေမှုရွှတ်ချရေး
ဲ့လူကုန်ကူးခံရမှုအခြေအနေကပိုးပြီးတော့ဆိုးလာနေပြီးမြန်မာအစိုးရဘက်ကလည်းထိထိရောက်ရောက်အရေးယူဆောင်ရွက်ပေးနိုင်ခြင်းမရှိဘူးဆိုပြီးမြန်မာရွှေ့ပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတွေကလည်းထောက်ပြနေကြပါတယ်လူကုန်ကူးမှုအဆိုးဆုံးအဆင့်တတ်မှတ်လိုက်တာကြောင့်မြန်မာနိုင်ငံအပေါ်ဘာတွေအကျိုးသက်ရောက်နိုင်တယ်ဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
American နိုင်ငံသားဝန်ကြီးဌာနကဒီကနေ့ကြာတာပတိနေ့ထုတ်ပြန်လိုက်တဲ့လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာမြန်မာနိုင်ငံကို TR3 အစိုးဆုံးနိုင်ငံအဖြစ်အဆင့်ရှော့ချလိုက်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာမြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကိုတိုးမြှင့်ပေးခဲ့ပြီး၄နှစ်ကြာစောင့်ကြည့်ပြီးတဲ့နောက်တိုးတက်မှုမရှိခဲ့တဲ့အတွေ့အခုလို TR3 လူကုန်ကူးမှုအစိုးဆုံးနိုင်ငံအဆင့်ကိုပြန်ပြီးရှော့ချလိုက်တာဖြစ်ပါတယ်။မြန်မာပြည်သူတွေလူကုန်ကူးခံရမှုအခြေအနေကပိုပြီးဆိုးဝါးလာတယ်လို့ထိုင်းခြေဆိုင်မြန်မာနိုင်ငံသားများကုညီဆောက်ရှောက်ရေးအဖွဲ့ကဥကြော်တောင်းကပြောပါတယ
်ပိုပြီးတော့ဆိုးလာပါတယ်ကျွန်တော်တနေ့တခါထုတ်တဲ့အစီရင်ခံစာကျွန်တော်တို့တာမန်အဖွဲ့စီစစ်တေကလေးရဲ့ဒီ6လအတွင်းမှာကိုကွန်ရက်တဲ့နှစ်ကအတက်လူစင်းရင်းကိုကြော်သွားပါပြီပိုပြီးတော့ဆိုးဝါးလာနေပါတယ်အထူးသဖြင့်ဘယ်လောက်ထိဆိုးလာတယ်ဆိုလို့ရှိရင်ဒီလိန်အလုသမားတွေပုံမှန်များပြလာတယ်ငါးဖက်နေတွေပေါ်မှာလူတွေဒီတိုင်းပိုပြီးတော့များလာတယ်အခြားသောဒီဆောက်လုပ်ရေးလုပ်ငန်းအပေါင်းဝင်စိတ်ပျိုးလုပ်ငန်းတွေပါပါလုပ်ငန်းပေါင်းစုံတော်တော်များများမှာဒီထိုင်းနိုင်ငံအတွင်းမှာလူကုန်မှုခံရတာရှိပါတယ်အဲ့ဒါတွေကို PPC နေနေဖို့အတွက်အဲကျွန်တော်တို့လည်းမနိုင်ဘူးမြန်မာဆိုရလည်းပဲဒီဘက်ကိုလာပြီးတော့မှဟိုထိထိရောက်ရောက်လောက်တာဒီနေ့ဒီရှိတော့မရှိသေးဘူးဗျဒါကြောင့်မို့လို့လူကုန်မှုကပို့ပြီးတော့မျောပြနေတဲ့သဘောရှိတယ်ဗျ
အမေရိကန်နိုင်ငံသားဝန်ကြီးဌာနကမြန်မာနိုင်ငံကိုလူကုန်ကူးမှုအစိုးဆုံးအဆင့်တတ်မှတ်လိုက်တာကအနာလွှဲပြောင်းရယူထားတာလာပိုင်းမဲ့ရှိသေးတဲ့မြန်မာအစိုးရတဲ့အတွက်တော့နောက်ထပ်ရင်ဆိုင်ရမယ့်အခက်အခဲတစ်ခုလည်းဖြစ်ပါတယ်။ဒီလိုအဆင့်နှိမ့်ချသတ်မှတ်ခံရတာကြောင့်မြန်မာနိုင်ငံတွင်းအလို့အကန့်အခွင့်အလမ်းတွေပိုပြီးရှားပသွားမယ်အရေးစိုးရင်စရာဖြစ်တယ်လို့လည်းဥကြောတောင်းကထောက်ပြပါတယ်
။ဒီလိုလူကုန်ကူးမှုအစိုးဆုံးစည်းရင်းကိုဟိုတတ်မှတ်လိုက်တော့အပြင်ကျွန်တော်တို့တိုင်းပြည်ကထောက်လို့တဲ့အခြေရှုပ်ဆက်ရုံတို့ဟိုကထွက်တဲ့အခြေတွေနောက်တခြားသောကုန်ပစ္စည်းတွေကိုနိုင်ငံရေးခြားတွေကဝယ်ယူသုံးသပ်မှုမရှိဘူးဆိုတဲ့အချိန်ကမှအာမြန်မာနိုင်ငံသားတွေနဲ့အလောက်ကန်ခွင့်တွေပို့ပြီးတော့ရှားပါသွားမှာပေါ့အဲ့လိုတိုင်းပြည်ထဲမှာနေပြီးတော့အလောက်လိုလိုသမင်းစားရမယ့်အလောက်ကန်မရှိတော့တဲ့အခါမှာနိစ္စရနိုင်ငံတို့ရရလမ်းကြောင်းနဲ့ထွက်လာခြင်းဟာလူကုန်ကူးမှုကိုပို့ပြီးတော့ဖြစ်စေတဲ့တွန်းအားတစ်ခုဟိုအဖြစ်ပဲကျွန်တော်မြင်တယ်မြန်မာအာဒီမှာလူကုန်ကူးမှုတာစုနေနေရေးတက်ဖွဲ့တိပတ်ဖွဲ့တွေကအလောက်လာတာကြာပါပြီသို့တော့သူတို့တွေမှာနံပါတ်1ကလူဝင်အားနံပါတ်2ကငွေအားနံပါတ်3ကနှီးပညာနံပါတ်4ကအဲ့ဒီဟာပေါ့ကရိယာတွေပေါ့အထူးသဖြင့်အဓိကကျတာကတော့သူတို့မှာလွတ်လပ်ခွင့်နေတယ်အဆင့်အဆင့်အဆင့်အဲဒီရေးတပ်ဖွဲ့အပေါ်ကနေပြီးတော့၃လေးဆင့်လောက်ဖြတ်ကျော်နေရတာရှိတယ်ဒ 这些个那个西部农业的那边，除了那些黑金牛那个，那么大部分那个如果乌木大西个，慢慢的呢，弄那个你谈到了什么，没对呀，乌呀。
美瑞干那个在乌尼谈那也，那他是吃苦的，先看啥嘛喽。မြန်မာနိုင်ငံဟာဆိုရင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတင်းအဓမ္မခိုင်းစေခံရမှုအမျိုးသမီးနဲ့ကလေးငယ်တွေလိမ့်လုသားတွေအဖြစ်တရားမဝင်ကူးတန်းခံရမှုတွေပြည်တွင်းမှာရောပြည်ပမှာပါဖြစ်ပွားနေတယ်လို့ထောက်ပြပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံနေရတယ်လို့လည်းဖော်ပြပါတယ်ဒါ့အပြင်ရှမ်းပြည်နယ်ကချင်းပြည်နယ်တို့မှာလူပေါင်း2000ကျော်စစ်ကြောအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ရခိုင်ပြည်နယ်တွင်းကလူမှုအဝင်အဝိုင်းအတွင်းမှာလည်းဒေတာရင်းစီအုံးနဲ့ rubber cycling နေကြောက်စိမ့်တူဖော်ရီလုပ်ငန်းတွေမှာအတင်းအဓမ္မခိုင်းစေခံရမှုတွေရှိတယ်လို့လည်းထောက်ပြပါရယ်ကလေးငယ်တွေဟာဆိုရင်လည်းလင်းလုသားတွေအဖြစ်တရားမဝင်ကူးတန်းခံရတာတွေအကျွေးမဆက်နိုင်လို့အလုပ်စီခန်းခိုင်းနေရတယ်လို့လက်ဖက်ရည်ဆိုင်တွေစိုက်ပျိုးရေးလုပ်ငန်းစားလုပ်ရေးလုပ်ငန်းတွေမှာနေလဲလုပ်ကင်နေကြရပြီးအိမ်ပေါ်တွေအဖြစ်လည်းခိုင်းစေခံရတယ်လို့အစိုးရခန်းစာမှာဖော်ပြပါရယ်ဒါအပြင်မြမတက်မတော်အရက်ဖက်လူကုန်ကူးသူတွေနေဆက်လုံးချုံရေးတက်တွေကတာဝန်ရှိသူတွေတိုင်းရင်းသားလက်နက်ကင်တက်တွေကလည်းကလေးစစ်သားတွေဆက်ပြီးစူးစောင်းနေစေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့2016ခုနှစ်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကဖော်ပြထားပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုမြမအစိုးရကမကြာမီဖြန့်တော့မဲ့ software တစ်ခုအကြောင်းကိုအသိပေးခြင်းပါတယ်။NLD အစိုးရတရဲ့မူဝါဒနဲ့လွတ်ဆောင်ချက်တွေကိုပြည်သူတွေပိုးပြီးတော့သိအောင်လို့ Viber ကတဆင့်သတင်းတွေဖြန့်ချီသွားမှာဖြစ်တယ်လို့နိုင်ငံတော်တမရယုံကပြောပါတယ်။မြန်မာပြည်သူတွေအနေနဲ့လည်း mobile phone ကတဆင့်တမရယုံကိုသတင်းတွေတိုင်ကြားစာတွေပြပို့စေနိုင်မဲ့ application software တစ်ခုတီထွင်ရေးဆွဲနေပြီးရှေ့လာမဲ့လာတဲ့ထုတ်ပြန်သွားမယ်လို့တမရယုံကပြောခဲ့တာပါ။သတင်းတွေကိုအခုလို Viber ကတဆင့်ဖြန့်ချီတာဟာမြန်မာနိုင်ငံနီးပညာဈေးကွက်ထဲမှာတခြား application တွေအတွက်မျှတတဲ့ပြိုင်ဆိုင်မှုကိုအဟန့်တာဖြစ်စေတယ်လို့ IT ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။အစိုးရရဲ့လှုပ်ဆောင်ချက်သတင်းတွေကိုအချိန်နဲ့တပြေးညီသိလို့ရတဲ့ဆိုရင်မိမိတို့ mobile phone Viber တွေက public ချက်ထဲမှာမြန်မာ President Office ဆိုတဲ့နာမည်ကိုရိုက်ထည့်ပြီး follow ဆိုတဲ့ group ကိုနှိပ်ထားလိုက်ရင်နိုင်ငံတော်သမ္မတရုံးသတင်းတွေကိုဖတ်ရှုရမှာဖြစ်တဲ့အကြောင်းသမ္မတရုံး Facebook စာမျက်နှာမှာဒီကနေ့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာပြည်သူအများစုသုံးဆွဲနေတဲ့ Viber အခမဲ့ဖုန်းလိုင်းကတဆင့်သတင်းအချက်အလက်တွေဖြန့်ဝေနိုင်ဖို့ရည်ရွယ်တာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီကပြောပါတယ
်အဓိကကျွန်တော်မြန်မာနိုင်ငံမှာပြည်သူလူထုတွေမှာ Viber ပေါ့နော် Facebook ရဲ့ Viber ရဲ့အဲ့တော့အများဆုံးသုံးတယ်အဲ့တော့ကျွန်တော်တို့ Facebook ကနေပြီးတော့သတင်းတွေထုတ်ပြန်ပေးတယ်အဲ့တော့မြန်မာပြည်သူတွေအများဆုံးသုံးတဲ့ Viber မှာလည်းကျွန်တော်တို့သတင်းချက်လက်တွေပေါ့နော်မျှဝေနိုင်ဖို့အဲ့အတွက်ရွေးချယ်နေလို့တာ
မြန်မာနိုင်ငံမှာ Viber ဖုန်းလိုင်းသုံးဆွဲသူ26တန်းဝန်းကျင်ရှိပြီး Viber ကိုအများဆုံးသုံးဆွဲကြတယ်လို့နည်းပညာကျွမ်းကျင်သူတွေကဆိုပါတယ် Mobile Phone သုံးဆွဲသူတွေကြား Viber လိုမျိုးပဲအခြား Application တွေကိုလည်းသုံးဆွဲနေတာကြောင့်အစိုးရက Viber တစ်မျိုးတည်းကနေသတင်းဖြန့်မယ်ဆိုရင်မြန်မာပြည်ရဲ့နည်းပညာဈေးကွက်ထဲမှာအခြား application တွေအတွက်မျှတတဲ့ပြိုင်ဆိုင်မှုကိုအဟန့်တားဖြစ်စေတယ်လို့မီရိုနီးပညာအဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာမထထိုက်အောင်ကထောက်ပြပါတယ်
။သမရယုံနေနဲ့ဒီသူ့ရဲ့သတင်းတွေထုတ်လုပ်တဲ့နေရာမှာပေါ့နော်။ဒီသူ့အနေနဲ့ Viber တွေမဟုတ်တဲ့သူတခြားဟာတွေလည်းဆက်ပြီးတော့အသုံးပြုပါမယ်။ကျွန်တော်တို့ကတော့တိုက်တွန်းချင်တယ်။ဘာဖြစ်လဲဆိုလို့ရှိရင် Viber ရဲ့ privacy policy ရဲ့သူ့ရဲ့လုံခြုံရေးအားနည်းမှုရဲ့ဆိုတော့ကျွန်တော်က Viber မပုံဘူး။ဆိုတော့အဲ့ဒါကြတော့နောက်ထပ်ဒီ Viber အပြင်ပေါ့နော်ဒီအစိုးရရောအနေနဲ့တခြားဒီ channel တွေ Facebook ပေါ်မှာဖြစ်ဖြစ်နောက်ပြီးတော့ဖြစ်နိုင်တဲ့ဆိုလို့ရှင် Twitter မှာလည်းဖြစ်ဖြစ် channel တွေများနိုင်တယ်လို့သူများအောင်လည်းလုပ်ဖြစ်နေလို့တော့ယူဆပါတယ်ရှင့
်ဒါပေမဲ့ iPhone နဲ့ Android phone တွေအတွက်လည်းမြန်မာအစိုးရက application software တခုတီးထွင်ရေးဆွဲနေပြီးလာမယ့်ဇူလိုင်လတည်းပြည်သူတွေကြားဖြန့်ဝေသွားမှာဖြစ်တယ်လို့ပြည်သူတွေအနေနဲ့မကျေနပ်ချက်တွေကိုတယ်လီဖုန်းကတဆင့်တိုင်စာပေးပို့နိုင်တော့မှာဖြစ်ကြောင်းဦးစော်ထေကရှင်းပြပါတယ်
ဒီလိုတို့ကကိုယ့်ရဲ့နှစ်နာမှုတိုင်ကြတဲ့အခါမှာပြစ်စာသဘောမျိုးမခိုင်မာမသိကြတဲ့အထောက်အထားနဲ့သွားတဲ့အခါမှာကျွန်တော်တို့ကလိုက်ရတာစီးစစ်ရတာနည်းနည်းလေးအခက်အခဲတွေဖြစ်တယ်။အဲဒီတော့တိုင်စာသဘောပုံမဲ့ဆိုရင်တိုင်ကြသူမြည်သူမြည်ဝါဆိုတာသိဖို့လိုတယ်။မြည်သူမြည်ဝါသိဖို့ကကျွန်တော်တို့ကဖုန်းနံပါတ်ကနေတော့ short message ပေါ့နော်။အဲ့ဒါပို့ပြီးတော့အဲ့ဒါကုတ်နံပါတ်ရတဲ့အခါအဲ့နံပါတ်နဲ့အဲ့မှာအတီးပြုစီးစစ်ပြီးတာနဲ့အဲ့လူကတိုင်ကပို့လို့ရပြီဆိုတဲ့သဘောကိုကျွန်တော်လုပ်တယ်။
အစိုးရရဲ့သတင်းတွေကိုပြည်သူလူထုကလိုက်ရှာနေရတာမျိုးထက်ပြည်သူတွေကြားအစိုးရသတင်းတွေအရောက်ပို့နိုင်ဖို့ NLD အစိုးရတစ်ကလှုပ်ဆောင်နေတယ်လို့ဦးစော်ထီကပြောပါတယ်
ဒီနှုတ်ကလို့အစိုးရသတင်းချက်လက်တွေရှိတဲ့နေရာကိုလူတွေကလာကြည့်ရတာမျိုးမဟုတ်တော့ဘဲနဲ့လူတွေတုံးကျနေတဲ့အဲဒီကွန်ရက်တွေတဲ့ကိုကျွန်တော်တို့ရဲ့အစိုးရရဲ့သတင်းချက်လက်တွေသွားနိုင်အောင်လုပ်ရမယ်ဒါမှထိရောက်တဲ့သတင်းချက်လက်ဖြန့်ဝေဖြစ်မယ
်ကမ္ဘာပေါ်မှာနှီးပညာတိုးတက်ပြောင်းလဲလာတာနဲ့အမျှ NLD အစိုးရအသစ်တက်လာပြီးနောက်ပိုင်းမှာတော့အရင်ကအားနည်းချက်တွေကိုပြင်ဆင်ဖို့ကြိုးပမ်းလာတာတွေ့ရပါတယ်ခင်ဗျာ
ကိုညာဝေအောင်ပြောပြခဲ့တာပါရှင်2016ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာမြန်မာနိုင်ငံအနေနဲ့အားကစားနည်း၅မျိုးဝင်ရောက်ယှဉ်ပြိုင်သွားမယ်အကြောင်းမြန်မာနိုင်ငံအိုလံပစ်အဖွဲ့ခေါင်းဆောင်ကပြောပါတယ်ရေကူးပစ်ခုံပစ်တနက်ပစ်ဂျူရိုနဲ့မြှားပစ်အားကစားနည်းတွေမှာဝင်ရောက်ယှဉ်ပြိုင်မှာဖြစ်ပြီးတနက်ပစ်ပြိုင်ပွဲကနေစုတစိတ်တွေမှန်ထားကြောင်းလည်းသူကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
ဘရာဇီးလ်နိုင်ငံမှာဩဂုတ်လ5ရက်နေ့ကနေ21ရက်နေ့အထိကျင်းပမယ့်2016ရီယိုအိုလံပစ်ပြိုင်ပွဲကိုမြန်မာနိုင်ငံကလည်းဝင်ရောက်ယှဉ်ပြိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့အားကစားနည်း5မျိုးမှာဝင်ရောက်ယှဉ်ပြိုင်မှာဖြစ်တယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအားကစား၌ကာယပညာဦးစီးဌာနရဲ့ဒုညွန်ချုပ်ဦးသက်လွင်ကပြောပါတယ
်။အားကစားနည်းကကျွန်တော်တို့တနက်ပြစ်မြားပြစ်ပြီးခုံပြစ်ရေကူးကျူတို့5မျိုးပါ
မြန်မာအိုလံပစ်အားကစားအဖွဲ့မှပြေးခွန်ပြအားကစားသမား2ဦး၊ရေကူးအားကစားသမား2ဦး၊တနက်ပြစ်ဂျူရိုနဲ့မြားပြစ်အားကစားသမား2ဦးစီပါဝင်မှာဖြစ်တယ်လို့သူကပြောပါတယ်။ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာမြန်မာနိုင်ငံကဝင်ရောက်ယှဉ်ပြိုင်မဲ့အားကစားနည်းတွေကိုဘယ်လိုရွေးချယ်သတ်မှတ်ခဲ့လဲဆိုတဲ့အပေါ်မှာတော့ဦးသက်လွင်ကအခုလိုပြောပါတယ်
။ပြေးခွန်ပြနဲ့ရေကူးကတော့သူကဒါအိုလံပစ်ဂိမ်းမှာသူကဟိုနေဦးစားပေးစင်တက်သတ်မှတ်ထားတဲ့အားကစားနည်းတွေမှာပါဝင်တယ်ဘာပြေကုန်ပြေအဖွဲ့ချုပ်နဲ့ဘဝရည်ကူးအဖွဲ့ချုပ်ကအမြဲတမ်းဒီဥစ္စာတော့ပတ်ဝင်နိုင်ငံတိုင်းရအားသာသမာတနိုင်ငံကိုကြာတူးမှတူးနှုံးသူကကိုယ်တတ်မပြေအဲ့တော့အဲ့ဒီကကျွန်တော်တို့ကဒါဝင်ပြန်ရနောက်တစ်ခုကတော့ဂျူရူဆိုရင်ကျွန်တော်တို့ကဒီရှေ့တောင်အရှာပြိုင်ပွဲတွေမှာတော့ကျွန်တော်တို့ဂျူရူအဖွဲ့ရသူကရွှေဝေကြီးစသည်ဖြင့်အောင်မြင်မှုရှိတယ်ပေါ့နော်အဲ့တော့အဲ့အားသာကြီးကိုကျွန်တော်ကရှောက်တယ်ရှောက်တော့သူတို့ကကျွန်တော်တို့မျိုးသားတူယူပြီးတော့ကျွန်တော်တို့ကအဲ့ဒါပြန်ရတယ်။နောက်တစ်ခုကတော့တနက်ပြစ်ကတော့ကျွန်တော်တို့ကရေထုံးတော်ကကျွန်တော်တို့ကသူကငကိုလေးကလက်ရည်စစ်ပြန်မလို့သူကအစ်စ်မိပြီးတော့အောင်မြင်တဲ့အတွက်သူကပြန်ရတယ်။ qualify ဖြစ်တာကတော့အားသာအဖွဲ့သွားမယ့်အထက်မှာဒီတော့ပဲ qualify ဖြစ်တာဖြစ်တယ်။ကျန်တဲ့အားသာနီးနဲ့အားသာသမားတွေကတော့ကျွန်တော်တို့တက်ဆိုင်ရ Olympic ကဘာ Olympic ကနေပြီးတော့သူကကိုယ်လည်းသိစင်းကြီးစီစဉ်ရခွဲတန်းပေးတဲ့အရာကျွန်တော်တို့တော့ပြန်ရတ
ယ်မြန်မာနိုင်ငံအနေနဲ့လက်ဝတ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့အတွက်ကြိုးပမ်းခဲ့ပေမဲ့လက်ရည်စစ်ပွဲမှာအောင်မြင်တဲ့အတွက်ဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ဘူးလို့ဦးသက်လွင်ကပြောပါတယ်အိုလံပစ်ပြိုင်ပွဲရဲ့တနက်ပြစ်နဲ့မြားပြစ်ပြိုင်ပွဲတွေမှာရလက်ကောင်းတွေရဖို့မျှော်လင့်ထားပြီးတနက်ပြစ်ပြိုင်ပွဲကတော့စုရဖို့အလားအလာကောင်းဆုံးဖြစ်တယ်လို့ဦးသက်လွင်ကပြောပါတယ
်အပြင်အပြစ်ပဲပေါ့သူကလက်ရည်စစ်ပွဲလည်းအောင်နေခုနကသူပြတ်ကက်စင်နဲ့သွားတဲ့အခါမှာသူရဲ့စိတ်တည်ငြိမ်မှုသူရဲ့ဟိုကိုရောစိတ်ပါဟိုလက်စမ်းတည်ငြိမ်မှုကိုသူကပုံမှန်အတိုင်းကိုရမယ်ပြရတဲ့ဥစ္စာမှလည်းဒီဒီကွယ်မဲ့ကိုအသုံးပြုရမှာပုံမှန်အတိုင်းဖြစ်မယ်ဆိုလို့ရှိရင်တော့ဒါဟိုသူများနဲ့တန်းလို့ရှင်လို့ရတာပေါ့နော်တန်းလို့ရှင်လို့ရအများပြစ်လေထုံးကြီးကောင်းပါလို့ခင်ဗျအခုလက်ရည်စုပွဲမအောင်ဘူးဆိုပေမဲ့ဒီအာဇာဒမားဆိုင်ထွေးရတဲ့သူကစီကိန်းနေမှာရှူရဘူးလေအာဇာဒမားဖြစ်တဲ့အတွက်ဒီလေပုံမှန်လက်ရည်နဲ့သူကသူပြစ်နိုင်မယ်ဆိုလို့ရှိရင်တော့သူကဖြစ်နိုင်ချေရှိရပ
ါမယ်မြန်မာနိုင်ငံနေနဲ့ဂျူဒိုမှာအရှိတောင်အရှအဆင့်ကိုကောင်းကောင်းရှင်းနိုင်ပေမဲ့ဂျူဒိုအပါအဝင်ပြေခုံပြစ်နဲ့ရေကူးပြိုင်ပွဲတွေမှာတော့ကမ္ဘာစင်ထိပ်တန်းနိုင်ငံတွေကိုရှင်ဖို့မလွယ်ကူကြောင်းပြေခုံပြစ်ပြိုင်ပွဲမှာတော့တာဝေးပြေးပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရီယိုအိုလံပစ်ပြိုင်ပွဲဝင်မဲ့အားကစားသမားတွေကိုပြီးခဲ့တဲ့စင်ကာပူစီးကိန်းပြိုင်ပွဲပြီးခဲ့တဲ့ကစတင်ပြင်ဆင်လေ့ကျင့်ကြတာဖြစ်ပြီးတော့မြန်မာအိုလံပစ်အားကစားအဖွဲ့ဟာဘရာဇီးလ်နိုင်ငံကိုဩဂတ်လ3ရက်မှာတွားရောက်မှာဖြစ်တယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကပြောပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တော်တာရှင်တွေနားဆင်လို့တဲ့တည်ထချင်းတွေတောင်းယူလို့ရဆိုရင် VOE American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေအတံလွှင့်ပေးနေတာဖြစ်ပါတယ်မကြခင်ဒုတိယနိုင်ဝက်အစီအစဉ်မှာတော့ကျမရေးမြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာခန္ဓာတွေနားဆင်ကြရမှာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီအထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဇွန်လ30ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကျမရေးကန္တာမြန်မာပြည်မှာတရုတ်ပါဝင်တဲ့အခန့်ကန္တာတိုးလာဖို့သာရှိတဲ့အကြောင်းမြန်မာရေးသုတ်သက်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့
အခုရေးဆိုင်ရာအခြေခံချက်တဲ့အခါအထောက်အထားဒီနဲ့အခြေခံချက်ချက်နဲ့ရှမ်းတိုင်းဒါဘယ်လိုဖြစ်နေတယ်လေစုတိုင်းဒါဘယ်လိုဆုံးရှုံးနေတယ်လုံဝန်တိုင်းဒါဘယ်လိုဆုံးရှုံးနေတ
ယ်လေစုတိုင်းဒါဝန်ကြီးပြပြမဲ့ဌာနေတိုင်းဒါတွေရဲ့အခြေခံလူခွင့်ရေးကိစ္စတွေအကြောင်းနဲ့အတူတခြားတိုင်းဒါဒေတာကသတင်းအစုံလင်းကိုလည်းနားဆင်ကြရပါမယ်ဒီလိုစီစဉ်နေရတာကမှအခုရင်ဆုံးထုတ်လွှင့်ပေးမယ်ကျမရေးကဏ္ဍမှာတော့အဆုတ်အအေးမီသို့မဟုတ်အဆုတ်ရောင်ယောဂပိုးကာကွယ်ဆေးထိုးသည့်အကြောင်းကိုပြောပြမှာပါမြန်မာနိုင်ငံမှာအခမဲ့ထိုးပြီးတဲ့ကာကွယ်ဆေးတွေထဲမှာဒီအဆုတ်ရောင်ယောဂအဓိကဖြစ်စေပြီးတော့သေစေနိုင်တဲ့ပိုးတစ်မျိုးကာကွယ်ဆေးကိုဇူလိုင်လ1ရက်နေ့ကစပြီးတော့ထိုးပြီးတော့မှဖြစ်ပါတယ်။နီမိုကော့ကယ်ဘက်တီးရီးယားပိုးကာကွယ်ဆေးကိုတခြားပုံမှန်ထိုးနေတဲ့ကာကွယ်ဆေးတွေနဲ့အတူ2လ4လ6လအရွယ်ကလေးတွေကိုဆေးရုံနဲ့ကြေးလက်ကျန်းမာရေးဌာနတွေမှာပုံမှန်ထိုးပေးသွားမှာဖြစ်ပါတယ်။ဒီအကြောင်းကလေးအထုခုနဲ့စစ်တက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมขาดาสวัสดีครับเราတို့ဒီအမျိုးသားကာကွယ်ဆေးထိုးစီမံချက်ထဲမှာဒီကာကွယ်ဆေးအသစ်တစ်ခုအနေနဲ့ပေါ့ကလေးငယ်တွေမှာအဖြစ်များပြီးတော့သိဆမှုကိုလည်းဖြစ်စေတဲ့အဆုတ်အေးမီတာမို့အဆုတ်ရောင်ယောဂပိုးဒီပြင်းထန်တဲ့ယောဂပိုးအတွက်ပေါ့ဆရာเนาะကာကွယ်ဆေးအသစ်တစ်မျိုးထည့်ပြီးတော့ထိုးဖို့အစီအစဉ်ရှိတယ်လို့ကြားပါလားဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းစာပြီးရှင်းပြပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့ကဒီလာမယ့်ဇူလိုင်လအတွင်းမှာစပြီးတော့ဒီကလေးတွေအားလုံးကိုထိုးပေးနေတဲ့အမျိုးသားကာကွယ်ဆေးထိုးစီမံချက်ထဲမှာကာကွယ်ဆေးအသစ်တစ်မျိုးအနေနဲ့ဒီပြင်းထန်ဆုတ်ရောက်ယောဂပိုးကာကွယ်ဆေးကိုစတင်ပြီးထိုးပေးတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီဆေးရဲ့အာနိသင်ပေါ်ဆရာနော်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
ဒီဆေးရောက်ရှေကောက်အပြင်ပြောရရင်တော့ဒီပြင်းထန်ဆုတ်ရောက်ယောဂပိုးကာကွယ်ဆေးပေါ့နော်အင်္ဂလိပ်လိုကတော့ pneumococcal conjugate vaccine လို့ခေါ်ပါတယ်။ဒီ pneumococcal ဆိုတဲ့ယောဂပိုးပေါ့ဗက်တီးရီးယားပိုးဟာဒီနှစ်လအနည်း၅နှစ်လောက်တွင်ဖြစ်တဲ့ဗက်တီးရီးယားဆိုးရောင်ယောဂပိုးတွေရဲ့တစ်ဝက်လောက်ကတည်းကဖြစ်တယ်။အဲလိုပဲဥနာမေးရောင်ဖြစ်တာရဲ့သုံးပုံပုံလောက်ကလည်းဒီပိုးကြောင့်ဖြစ်ပါတယ်။အဲတော့ဒီဆိုးအေးမီယောဂဆိုတာလည်းတော်တော်လေးအဖြစ်များတဲ့ယောဂဖြစ်တယ်။ဥနာမေးရောင်ကြတော့လည်းအဖြစ်မများတော့လည်းအနည်းများတဲ့ယောဂဖြစ်တော့ဒီယောဂပိုးဒီကလေးတော်တော်များများအတွက်အနည်းရှိတဲ့ပိုးပါဒီပြင်သူကဘာယောဂတွေဖြစ်စေနိုင်လဲဆိုတော့အာဒီရောက်နေဒီလိုရှိရင် sinusitis လို့ခေါ်တဲ့ဒီထိတ်ခတ်နာဖြစ်ခြင်းပေါ့နော်ပြင်အရေပြားမှာနာရီဖြစ်တဲ့အယိုးရောက်နေပေါ့နော်အယိုး urine ချင်ပြီး urine ပိုးဝင်နေပေါ့ဒါတွေလည်းဖြစ်စေနိုင်ပါတော့ဒီဆေးထိုးလိုက်ရင်တော့ကလေးရဲ့ဒီပြောင်းနှုန်းရောယောဂဖြစ်ပါမှုတော့တော်တော်ကျသွားစရာရှိပါ
ဟုတ်ကဲ့အခုလို့ဒီအချိုးကျေးဇူးတွေညားတယ်လို့ပြောပါဦးဆရာနော်တခြားအချိုးကျေးဇူးတွေရောရှိသေးလားဆရာကြီး
တခြားအချိုးကျေးဇူးကတော့ကျွန်တော်ခုနပြောခဲ့သလိုရေပြားမှာနာဖြစ်တာတို့အဆုတ်အေးမီဒီနားရောင်တာပေါ့နော် otitis media ကျနားလေးတွားနိုင်တယ်လေအဲဒီနားရယ်နားပြည်ယူတာတို့ပြီးတော့ကျတော့ဒီအယိုးရောင်တာဒါလေးတွေပါကောက်ွယ်ပေးပါလ
ားဟုတ်ကဲ့ဆရာတစ်ချိန်တည်းမှာပဲဆရာအခုလို့အချိုးရှိတော့လည်းပဲပေါ့နော်မိဘတွေအနေနဲ့တော့တခြားတလေဒီကောက်ွယ်ဆေးထိုးရတဲ့ပတ်သက်ပြီးတော့ဟိုရေမှုရအဖြစ်ပေါ့ဆရာရေဟိုစိုးရင်တက်ကြတယ်အဲ့တော့ဒီကာကွယ်ဆေးနဲ့ပတ်သက်လို့ရောဆရာစိုးရိမ်ရတဲ့အနေအထားတကယ်ရောရှိလားဆရာ
မှန်တော့ဒီကာကွယ်ဆေးတွေကအင်မတန်ကိုအနေနဲ့ခင်းတဲ့အရာတွေဖြစ်ပါကာကွယ်ဆေးတွေကပုံမှန်အဖြစ်တော့ဒီယောဂပိုးမကိုပြောင်းအောင်လုပ်ပြီးတော့ဆေးထိုးပေးတာပေါ့နော်ယောဂပြောင်းဆောင်ဖြစ်စေတာပေါ့ကျွန်တော်တို့အခုသုံးမဲ့ကာကွယ်ဆေးဆိုလဲဒါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့စီစစ်ပြီးတော့အနေနဲ့ခင်းရှင်းကြောင်းထောက်ခံရပြီးသားဆေးဖြစ်ပါတယ်မှန်တော့ဒီဆေးမျိုးကိုပြင်ပဆေးခန်းတွေမှာ မိမိစီစဉ်ဝယ်ပြီးထိုးနေတာကြာပြီပေါ့နော်အဲ့ဒါတော့တတ်နိုင်တဲ့လူတွေမှာအဲ့ဒီမှာဆိုတော့တစ်ခါထိုးရင်3000လောက်ကျပါတယ်အဲ့တော့ဒီပြင်ကုန်ကြေးနေဆိုတော့3000ထိုးရင်လည်းဆို3000လောက်ကျတော့ပေါ့အဲ့ဒီဆေးမျိုးစားပါပဲဒီကုမ္ပဏီရပဲဒါပေမဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့တို့ဒီ Gavi လို့ခေါ်တဲ့ဒီရဲ့ Melinda Gates Foundation ရပါတော့သူတို့ထုတ်ထားတဲ့ဖွဲ့စည်းရတော့ဈေးသက်တအောင်သူတို့ဝယ်ပြီးတယ်ပေါ့နော်ဒါပြန်ဒီဆေးရဲ့အနိုင်ရောပါဝင်မှုရောဒီအပြင်မှာထိုးပေးတဲ့ဆေးနဲ့အတူတူပါပဲ
ဟုတ်ကဲ့ဆရာအခုလိုဒီအကျိုးကျေးဇူးလက်ရှိတဲ့အနေနဲ့ကင်းတဲ့ဆိုတဲ့နေရာမှာမထိုးရမယ့်အနေအထားမျိုးရောရှိလားဆရာ
မထိုးရမယ့်အနေအထားတော့သိမရှိပါဘူးဥပမာဆေးတိုင်းပေါ့နော်ဆေးတိုင်းနဲ့မှဒီသူထဲမှာပါတဲ့ပစ္စည်းတစ်ခုနဲ့မတည့်တာသွေးမတည့်ရတာဖြစ်တာတော့ကပင်းတရားတတန်းတရားပေါ့နော်တော်တော်များများဖြစ်ခဲ့ပါတယ်အဲ့လိုဖြစ်တဲ့အခါဆိုရင်တော့ကျွန်တော်တို့ရင်ထိုးလို့မရဘူးပေါ့နော်အခုတော့ကျွန်တော်တို့ကခုဒီဆီယမားတွေတင်ပြီးသားတော့တော်တင်ဖြားတယ်ပေါ့နော်အလေအလတ်ဖြားတယ်အသိပြင်းပြင်းထန်ထန်ဖြားတယ်ဆိုလို့ရှိရင်ခဏမထိုးဘဲနဲ့နောက်မှဆေးဆိုင်မီထိုးအဲ့လိုတော့တင်ပြီးသားပါအခုကျွန်တော်ရှင်းပြနေတာဘာလို့ဆိုတာထိုးစေဖြစ်ပါအဲ့တော့ကျွန်တော်တို့ကခု2လ4လ6လဆိုတဲ့ခါမှာ2လမှဆိုကျွန်တော်ထိုးစေရလက်မောက်မှာထိုးတဲ့ BCG ပါတယ်ဒီတစ်ဖက်က9မျိုးဆက်ကျွန်တော်ထိုးပါတယ်။တစ်ဖက်ကဒီအခုပြင်းထန်ဆွေရောင်ကာကွယ်ဆေးထိုးမယ်ဆိုတော့3လုံးထိုးရတယ်ပေါ့။လေးလာမှဆိုလို့ရှိရင်တော့ကျွန်တော်ကတစ်ဖက်ကဒီ9မျိုးဆက်ထိုးရမယ်။နောက်ဒီတစ်ဖက်မှာကျွန်တော်က IPV လို့ခေါ်တဲ့ပိုလီယိုထိုးဆေးတစ်လုံးရယ်။အခုထိုးတဲ့ပြင်းထန်ဆွေရောင်ကာကွယ်ဆေးဆိုတော့နှစ်ချက်ထိုးရမှာပေါ့နော်။ဒီ6လမှာတော့2မျိုးပဲပါတော့မယ်ဒီပြင်းထန်ဆွေရောင်နဲ့9မျိုးဆက်နဲ့ပေါ့နော်။အဲ့တော့တဘာဝအဖြစ်တော့မိဘတွေကဆေးတွေအများကြီးထိုးရရင်နည်းနည်းလေးကလေးတွေအတွက်ဆိုရင်းနိုင်ရှိနိုင်တယ်ပေါ့နော်လာသားရွယ်တွေပေါ့မှာတော့ဒီနေရာတွေကဒီနိုင်ငံကမှလည်းဒီလိုပဲကျင့်သုံးနေပါတယ် UK တို့ USA တို့လို့ဒီပုံပြောမိနိုင်ငံတွေမှလည်းဒီလိုပဲထိုးပါဒီကာဝယ်ဆေးတွေကိုတပြိုင်နက်တည်းနဲ့အများကြီးထိုးလို့ရပါဘူးအဲ့တော့ထိုးရတာတော့နင်းလာတယ်ဆိုတော့လောက်အဖြစ်လဲမိဘမှလည်းတက်တာသွားတယ်တစ်ချိန်တုန်းကတော့ကျွန်တော်တို့အမျိုးဆုံးရသွားတော့ဆီယမားတွေပေါ့နော်ထိုးပေးတဲ့ဆီယမားတွေရဲ့လုံငန်းဆောင်ရွက်မှုကလည်းတော်တော်လေးပိုပြီးတော့ထိရောက်မှုရှိသွားတယ်ပေါ့နော်ဆိုတော့အဲဒီမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့မှာပါပြဿနာရှိတယ်ဆိုတော့ဒီကာဝယ်သေးတွေ2လ4လ6လထိုးပေးတယ်ဆိုရင်2လမှမှရောက်တရားလာထိုးရင်4လကျတဲ့အခါကျ90ဖြစ်သွားတယ်6လကျတော့80ဖြစ်သွားတယ်စသဖြင့်နောက်ပိုင်းချိန်တွေမှာထိုးဖို့နဲ့မှုပြက်ကွက်တာတွေတွေ့နေရပါတယ်အဲ့တော့ဒီလိုဒီဂျိုင်းနဲ့တဲ့မှာထိုးသေးကို2မျိုး3မျိုးထိုးပြချင်အပြင်လည်းကလေးရောနည်းနည်းလေးပုံနာတော့ပေါ့နော်သို့တော့နောက်တစ်ချိန်ပြန်ထိုးရင်လည်းနောက်လာမှထထိုးတော့လည်းနာမှာပဲပေါ့နော်အဲဒါကြောင့်မို့ကျွန်တော်တို့လည်းအကျိုးရှိတဲ့အလုပ်ရတစ်ခုဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအကျိုးရှိတဲ့ဆေးပေါ့နော်ဘယ်ရက်ဘယ်နေရာတွေမှာဆရာကြီးတကယ်မိဘတွေနဲ့တက်ကလေးတွေကိုထိုးပြီးလို့ရတယ်ဆရာကြီ
းအခုကတော့ကျွန်တော်ကဒီဇူလိုင်လ၁ရက်နေ့ကစပြီးတော့ဒါကိုစတင်ပြီးထိုးနိုင်ပြီးတော့မှာပေါ့နော်ဒီမျိုးသားကာဝေးတူစီစဉ်မှာထည့်ထိုးမှာအဲ့တော့ဆရာမတွေနေနေပေါ့သူနာရီတော့ပေါ့ဆရာမတွေကျမဤဌာနအောင်မှာရှိတဲ့ဌာနတွေနောက်ပါဆွေးရုံနေမှာကာဝေးသေးထူတဲ့နေရာတွေရှိပါတယ်ဌာနတွေရှိပါအဲ့လိုသူတို့ဆရာမတွေကတော့အိမ်နိုင်ရာကိုသွားထူတော့အဲ့လိုထူတဲ့ဟာတွေကိုကျွန်တော်ကကလေးအသက်2လ4လ6လပြည့်တဲ့ဒီရဲကလေးတွေကိုထူပေးမှဖြစ်ပါနောက်ပြီးတော့လည်းကုရောဒီပြည်သူ့ကျမဤဦးစီးဌာနနဲ့ကျေးလက်ကျမဤဌာနတွေမှာအများအားကာဝေးသေးထူပေးတယ်ပေါ့နော်နေလည်းမသွားဘဲနဲ့ဒီနေ့ဒီရက်မှာဒီနေရာလာထူလို့ရတယ်ဆိုတော့ဌာနမျိုးတွေဖွင့်ဖို့လည်းရှိပါတယ်အဲ့တော့ဆေးရုံတွေပေါ့ဒီမှာရှိတဲ့ခရိုင်ဆေးရုံမြို့နယ်ဆေးရုံတိုင်းဆေးရုံပေါ့ဒါလေးမှာဆေးရုံတရာလောက်မှာပေါ့နော်ကျွန်တော်ကဒီကာဝယ်ဆေးထိုးပေးတဲ့ fix post လို့ခေါ်တဲ့ဒီအထိုင်ကာဝယ်ဆေးတို့လုပ်ငန်းတွေလုပ်ဖို့တည်းလဲစီစဉ်ထားပြီးဖြစ်ပါအဲ့တော့အဲ့ဒီနေရာတွေမှာလည်းထိုးလို့ရမှာပါဆက်လက်ကာဝယ်ဆေးတွေလည်းထိုးလို့ရမှာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျာမန်ရေးကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြမနေ့ပိုင်းမှာနားဆင်နိုင်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။ဆေးဝင်ဒီတင်းစာမှာရေးတော့ဖော်ပြခဲ့တဲ့တင်းတပူကြောင့်တင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်ဆေးဝင်ဒီတင်းစာကအစိုးရပိုင်းတင်းစာတွေကနေတပ်မတော်တို့ပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။ 7 Day ရဲ့သတင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါတယ်။ဘလောက်ထိထိခိုက်နေတာလဲကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတပ်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလား။
democracy at the Dujo Drinula Quinha, Mimanangama, Sabi, change out can in Yazabelu, General Todashim, Minavadala, Akula Messinina, Tailand, Sizema, Suni Jayamba. This is the Mapa Suni Genesu in Setoyame Full Numbago, Seninami Putabiba, Goyamin Borago, Sadane Pippi, Atan Fine Pippi, Putalu Lejabare. VOA phone number ga 1239399 email isa ga burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်ဗျာ။ VOA American တိုင်းရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ဘာဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါတော့မယ်။မြန်မာပြည်မှာတရုတ်ပါဝင်တဲ့အခမ်းကဏ္ဍဟာရော့နေသွားပွဲမရှိဘဲတိုးပွားလာဖို့သာရှိတဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရရှင
်။ဇွန်လဆန်းပိုင်းကတရုတ်သားမှဟူလျန်နဲ့အဖွဲ့ကချင်ပြည်နယ်ကိုချစ်တီရေခီထွက်ကြပြီးမစ်ဆုံဆဲစီမံကိန်းပြန်စနိုင်ရေးအတွက်စီယုံရေးဆင်းကြပါတယ်။မြေဆုံစီမံကိန်းကိုကချင်ပြည်နယ်အစိုးရကရပ်ဆိုင်းတာမဟုတ်ဘဲပြည်သူ့ဆန္ဒအရပြည်ထောင်စုအစိုးရကရပ်ဆိုင်းတာဖြစ်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကရှင်းပြပါတယ်။တရုတ်ကုမ္ပဏီလက်ထိုးကောက်မှုကြောင့်ဘူတန်ရွှေအစိုးရကခွင့်ပြုခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူ့ဆန္ဒအရဦးသိန်းစိန်အစိုးရကရပ်ဆိုင်းတာဖြစ်တဲ့အတွက်ပြည်သူကသဘောတူရင်ပြန်ဆနိုင်မယ့်သဘောရှိတယ်လို့တရုတ်ဘက်ကယူဆပုံရပါတယ်။ဇွန်လ10ရက်နေ့ရောက်တော့တရုတ်မြန်မာဆွေမျိုးပေါ့ပေါ့ချစ်ချည်ရေးဖောင်ဒေးရှင်းကိုတည်ဆောင်ပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့အဓိကယူရပါတယ်။မြန်မာအသက်မွေးဝမ်းကြောင်းပညာကိုကူညီရေးတရုတ်မြန်မာပညာသင်ကျောင်းကွန်ရက်ဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးအခမဲ့မျက်စိကူတာပေးရေးစိတ်ယုံနှယုံတည်ဆောက်ရေးစတာတွေဟာဆွေမျိုးပေါ့ပေါ့အဖွဲ့ရဲ့လက်တော်ဦးတည်ချက်တွေဖြစ်ပါတယ်။ဇွန်လ17ရက်နေ့ရောက်တော့တရုတ်မြန်မာချစ်ချည်ရေးမော်တော်ယာဉ်တန်းရဲ့ခရီးစဉ်ကိုတရုတ်တန်ယုံကကျင်းပပါတယ
်။လာမယ့်အောက်တိုဘာမှာမြန်မာပြည်ထဲစတင်ဝင်ရောက်မဲ့စမျိုးပေါ့ဖော်ချစ်ချည်ရေးမော်တော်ယာဉ်တန်းခရီးစဉ်အတွင်းမှာအခမဲ့စေကူတာမှုဆင်းရဲနွမ်းပါတဲ့ဒေသကိုလှူဒန်းမှုစာတင်ကြောင်းဆောက်လုပ်ပေးမှုဖုံးကြီးတင်ပရာဟိတမိဘမဲ့ကြောင်းနဲ့ဆင်းရဲနွမ်းပါတဲ့ကြောင်းတွေကိုဂွန်ကြီးထောက်ပံ့မှုစတာတွေဆောင်ရွက်မယ်လို့ဆိုပါတယ်။အကစားပြန်ပွဲတွေဖြစ်တဲ့လက်ဝဲပွဲ၊ဘောလုံးပွဲ၊ဗော်လီဘောပွဲတွေပြင်ချစ်ချည်ရေးပြည်သာကပွဲနဲ့ပကြီးပွဲတွေကိုကျင်းပဖို့လဲစီစဉ်ထားကြောင်းသိရှိရပါတယ်။အနှစ်20ကျော်စစ်အစိုးရကိုအကြိုက်ပေးပြီးတရားစာရထုတ်ယူဖို့တာအယုံဆိုင်ခဲ့တဲ့တရုတ်ဟာ NLD အစိုးရလက်ထက်မှာပြည်သူလူထုကိုစီယုံသိမ့်သွင်းဖို့ကြိုးစားလာပါတယ်။ပြည်သူအကျိုးတည်ဖို့တဲ့ဆွေမျိုးပေါ့ဖော်ဖြစ်မြင်လာအောင်ကြိုးစားနေပုံရပါတယ်
။ဇွန်လ18ရက်နေ့မှာဇွန်အင်ဆိုင်ရာအလုံယုံဆွေးနွေးပွဲတက်ဖို့တရုတ်ပြည်သွားမဲ့ပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကိုလေးစိတ်လိုက်ပူရင်လူသားအရင်အမြင့်ဖွံ့ဖြိုးတိုးတက်ဖို့ကူညီမဲ့အစီအစဉ်တွေကိုတရုတ်တမ်မှုမစ္စတာရှက်ကိုရှန်းကရှင်းပြကြောင်း25ရက်နေ့ထုတ်ရှင်းဟွာသတင်းမှာပေါ်ပြပါတယ်။မြန်မာပြည်ဟာအရေးပါတဲ့အိန္ဒိယနိုင်ငံဖြစ်တာမို့လူစွမ်းအားအရင်အမြင့်မြင့်တင်ဖို့အတွက်တရုတ်ကကူညီထောက်ပံ့မယ်လို့ဆိုပါတယ်။လက်ရှိလူအချက်ကိုဖြည့်ဆည်းပေးနိုင်မဲ့လူစွမ်းအားမြင့်တင်ရေးမွမ်းမံသင်တန်းတွေပေးသွားမှာဖြစ်ပါတယ်။သင်တန်းသားဥယျာဉ်မှာမြန်မာအတွက်အထူးဦးစားပေးမယ်လို့ဆိုပါတယ်2015မှာမြန်မာအစိုးရဝန်တန်း900ကျော်တရုတ်ပြည်မှာမွမ်းမံတင်တန်းတက်ခဲ့ပြီးဒီနေ့ဧပြီလကဇွန်လအထိ200ကျော်တင်တန်းတက်ကြောင်သိရှိရပါတယ
်တချိန်တည်းမှာပဲယူနန်မြန်မာနယ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအရှိန်အဟုန်ပြင်းထန်လာဖို့လဲစ조사နေတာတွေ့ရပါတယ်အာဆီယံနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့ကုံတွယ်ဖို့အတွက်ယူနန်နယ်စပ်မှာစီးပွားရေးပူးပေါင်းဆောင်ရွက်ဇုံတွေတည်ဆောက်ပုံကိုဟောင်ကောင်ကုန်သွယ်ရေးနှင့်ဖွံ့ဖြိုးရေးကောင်စီစီးပွားရေးပညာရှင်ဘီလီဝမ်ကလွန်ခဲ့တဲ့လကစာရန်ထုတ်ထားပါတယ်။ယူနန်မြန်မာနယ်စပ်ကုန်သွယ်ရေးနှင့်ပူးပေါင်းဆောင်ရွက်ရေးမဟာစီမံကိန်းဖြစ်ပါတယ်။တရုတ်ပြည်ကံယူရန်ဒေတာထုတ်အထည်အလေးနဲ့အိမ်သုံးပစ္စည်းကိုယူနန်ကနေအာဆီယံနိုင်ငံတွေကိုတင်ပို့နေတာဖြစ်ပါတယ်။2014စီရင်အရယူနန်ရဲ့နိုင်ငံသားကုန်သွယ်ရေးမှာအာဆီယံနိုင်ငံတွေနဲ့ကုန်သွယ်တဲ့ပမာဏက90ရာခိုင်နှုန်းရှိပြီးမြန်မာနဲ့ကုန်သွယ်တာကအများဆုံးဖြစ်ပါတယ်။
ယူနန်မြန်မာကုန်သွယ်ရေးမှာရွှေလီမူဆယ်လန်းက60ရာခိုင်နှုန်းယူထားပါတယ်ထူးခြားမှုကတော့တရုတ်ကမ်းရိုးတန်းဒေသကကုမ္ပဏီတွေရွှေလီမှာကုန်ထုတ်လုပ်ငန်းတည်ထောင်လာတာဖြစ်ပါတယ်ရွှေလီမှာမြန်မာအလုပ်သမားတအူးဟာယွမ်$1,000 150လောက်လက်ခရရတာမျိုးမြန်မာ9,000ကျော်အလုပ်လုပ်နေကြောင်းသိရပါတယ်ကြောက်မြက်ကြောက်စိမ့်တဲ့ရာဘာနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်ငန်းတွေရွှေလီမှာတိုးပွားနေပါတယ်ဘေကျင်းမော်တော်ကားလုပ်ငန်းဟာ တရုတ်ပြည်အနေနဲ့အရရကပေးပို့တဲ့ကားပစ္စည်းအစိတ်အပိုင်းတွေကိုရွှေလီစက်ရုံမှာတပ်ဆင်ပြီးမော်တော်ကားထုတ်လုပ်နေပါတယ်ရွှေလီဂျေကောင်မူဆယ်နေစပ်စီးပွားရေးဇုန်ဟာမြန်မာတရုတ်ပူးပေါင်းဆောင်ရွက်မှုအခြေခံနယ်မြေအဖြစ်တရုတ်ကလိုလားပါတယ်မြန်မာရဲ့2014ပြည်တွင်းအတင်ထုတ်လုပ်မှုဟာဒေါ်လာတန်ပေါင်း6,600ဖြစ်ပြီးယူနန်နဲ့ထုတ်လုပ်မှုဟာဒေါ်လာတန်ပေါင်းတပ်တန်း3ဒိန်ဖြစ်တဲ့အတွက်မြမထုတ်လုပ်မှုတဲ့အစာပေါင်း20လောက်ပူများနေပါတယ်။တရုတ်အစိုးရရဲ့ပိုးလမ်းမစီးပွားရေးလမ်းကြောင်းမှာယူနန်ဟာအချက်အချာကြံ့ယုံတာမကဘဲမြမကုန်ကြမ်းကိုကုန်ကြောဖြစ်အောင်လုပ်တဲ့နေရာလည်းဖြစ်နေပါတယ်ခင်ဗျာ
။ဥက္ကင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာအစီအစဉ်ကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ NC လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ဟာ27ရာစုပင်လုံညီလာခံအတွက်တွေ့ဆုံခဲ့ကြပါတယ်။ကချင်ခရိယံအသင်းတော်ခေါင်းဆောင်တွေကလည်းအမေရိကန်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကလည်းကချင်ပြည်နယ်ဒေသအတွင်းလူ့အခွင့်ရေးအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ27ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စည်းစာချုပ် NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်တိုင်းရင်သားခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်ဂျွန်လ28ရက်နေ့ကတွေ့ဆုံကြတာပါအိမ်မက်တွေနဲ့ဖြစ်ချင်တာတွေကိုဆွေးနွေးနေမဲ့အစား27ရာစုပင်လုံညီလာခံမှာလက်တွေ့ကြမဲ့အလုပ်ဖြစ်ရမယ်ဒါမှစုပေါင်းအဖြေထွက်မယ်လို့ဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ပီတောင်စု Institute Director ဦးခွန်ဆိုင်ကတော့စစ်မှန်တဲ့ငင်းချမ်းရေးရလို့ရင်ပင်လုံကတိကိုအတိုင်းသွားသင့်တယ်လို့ပြောပါတယ်အဲ့ဒီတွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တပ်မတော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ KNU ကဗိုလ်ချုပ်ကြီးမူတူးစေဖိုးချင်းအမျိုးသားတပ်ဦးကပူးစင်ကျုံ RCSS SSA ရှမ်းပြည်တပ်မတော်ကဗိုလ်မှူးချုပ်ပေါင်ခေးစတဲ့ပုဂ္ဂိုလ်တွေတွေ့ဆုံကြတာဖြစ်ပါတယ်
ကချင်ပြည်နယ်တွင်လက်ရှိနိုင်ငံရေးပဋိပက္ခအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်ခံနေရမှုတွေနဲ့ပတ်သက်ပြီးကချင်ခရိယံအတင်းတော်ကောင်းဆောင်တွေကနေအမေရိကန်ဆိုရဖွဲ့ဝင်တွေကိုစွန်လ27ရက်နေ့မှာတွေ့ဆုံခဲ့ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ခြေဆိုင်ကချင် Alliance အဖွဲ့တော်ဝန်ခံ Insan Komsam အပါဝင်ကချင်ပါတာရေးအတင်းကောင်းဆောင်တွေဟာအမေရိကန်နိုင်ငံခြားရေးဌာနအရှိတောင်အရှဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Patrick Murphy အမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်တမာရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mr. Tom Malinowski တို့နဲ့တွေ့ဆုံခဲ့ရမှာဒေဆုံထားတဲ့ Mount Komsam အောင်ကိစ္စနဲ့အုပ်စုလိုက်ဓမ္မပြုကျင့်တပ်ဖြတ်ခံရတဲ့ကချင်ကျောင်းဆရာမနှစ်ဦးကိစ္စအပါအဝင်လူ့ခွင့်ရေးချိုးဖောက်ခံရမှုဖြစ်စဉ်တွေကိုပြောဆိုဆွေးနွေးခဲ့တယ်လို့တွေ့ဆုံခဲ့တဲ့ Dr. Klam Samsung ကပြောပါတယ်အစိုးရသစ်ပြောင်းလဲမှုရှိနေပေမဲ့စီရေးတည်မှမှုအခြေအနေတွေရှိနေပြီးအတင်းတော်ဦးဆောင်ပြီးမူရင်းစေဝါပပျောက်ရေးလှုပ်ရှားမှုအပေါ်မှာလည်းဤပညာထောက်ပံ့တွေလိုအပ်နေမှုနဲ့ကချင်စစ်ပြေးဒုက္ခတွေတွေအတွက်ထောက်ပံ့ပေးနေတဲ့နိုင်ငံခြားကူညီညော့နယ်လာနေမှုအခြေအနေတွေကိုလည်းတင်ပြဆွေးနွေးခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းနဲ့တနင်္သာရီတိုင်းမြောက်ပိုင်းထိစပ်ဒေသမှာအခြေပြုလှုပ်ရှားနေတဲ့အလွန်အဆောင်ဥဆောင်တဲ့လက်နက်ကန်အဖွဲ့တစ်ဖွဲ့ဇွန်လ25ရက်နေ့မှာအရှိတောင်တိုင်းစစ်ဌာနချုပ်လက်အောက်ခံရေးမြို့အခြေဆိုင်စကခ19မှာလက်နက်ချခဲ့ပါတယ်လက်နက်ချပွဲမှာနိုင်အလင်းနိုင်အလွန်တို့ကဥဆောင်ပြီးလူအင်အား20လက်နက်10လက်နဲ့လက်နက်အနံခဲ့ပြီးအဖွဲ့ကောင်းဆောင်နိုင်လင်းကမိမိတို့လုပ်ရက်တွေအတွက်ဒေသခံတန်ကားတွေနဲ့ပြည်သူတွေကိုဝန်ချတောင်းပန်စကားပြော ောဆိုခဲ့ပါတယ်။အရင်ကမွန်ပြည်သစ်ပါတီလှုပ်ရှားရသေးတာဖြစ်တဲ့ရေးမြို့နယ်တောင်ပိုင်းဟာ1995ခုနှစ်နဝတစစ်အစိုးရနဲ့အပြစ်ရပ်ပြီးနောက်တပ်တည်နေရာချထားရေးသတ်မှတ်ချက်ကြောင့်မွန်ပြည်သစ်ပါတီအနေနဲ့ဆက်လက်လှုပ်ရှားခွင့်မရတော့ဘဲစက်ကြီးတောင်နဲ့နဲ့ငယ်အဖွဲ၃ဖွဲ့ထပ်မင်းနဲ့ပေါ်လာခဲ့ရမှာနိုင်အလင်းတို့အဖွဲလည်းပါဝင်ပါတယ်။
မွန်ပြည်နယ်အတွင်းကရွှေပြောင်လုတ်တမားတွေကိုအိမ်ထောင်ဆုစင်ထုတ်ပေးနေတဲ့အစိုးရရဲ့ရည်တရားစီမံချက်တွေကိုမွန်နိုင်ငံရေးပါတီတွေမွန်လူမှုအဖွဲ့အစည်းတွေကန့်ကွက်နေတဲ့အပြင်မွန်လူတော်မှလည်းအစိုးပါစီမံချက်ကိုရုတ်တိမ်ပေးဖို့အစိုးကိုလည်းတင်တွင်းခဲ့တယ်လို့မွန်နိုင်ငံရေးပါတီကောင်ဆောင်တွေကပြောပါတယ်။မွန်ဒေတာတွင်းမှာရွှေပြောင်လုတ်တားတွေရောက်ရှိလာပြီးတဲ့နောက်မှာဒေတာတွင်းအေးချမ်းတည်ငြိမ်မှုတွေပြက်ပြားလာတယ်လို့ရွှေပြောင်လုတ်တားပြည်ထနာဟာလူမျိုးရေးပဋိပက္ခကိုဦးတည်သွားနိုင်လို့အခုလိုမျိုးကန့်ကွက်ရတယ်လို့မွန်နိုင်ငံရေးပါတီကောင်ဆောင်တူကဆိုပါတယ်။2014တကောင်စင်ရမွန်ပြည်နယ်မှာရွှေပြောင်အလုတ်တမဦးရေ3,400ကျော်ရှိနေပါတယ်။
ချင်းပြည်နယ်တီတိမ်မြို့နယ်ကိုခရိုင်အဆင့်သတ်မှတ်ပေးဖို့ပြည်နယ်ဝန်ကြီးချုပ်ဦးစလန်းလျံလွယ်ကိုတီတိမ်မြို့ဒေသခံတွေကတောင်းဆိုခဲ့ကြပါတယ်။ဝန်ကြီးချုပ်နဲ့အဖွဲ့တွေဟာရက်တရာစီမံချက်အရတီတိမ်မြို့ကိုဇွန်လ24ရက်နေ့ကတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံစဉ်မှာခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အခုလက်ရှိမှာတီတိမ်မြို့နယ်ဟာဖလမ်ခရိုင်လက်အောက်မှာတည်ရှိနေတာဖြစ်ပါတယ်။အရင်ကဥဟုံငိုင်းအစိုးရလက်ထက်တုန်းကလည်းတီတိမ်မြို့နယ်ကိုခရံအဆင့်သတ်မှတ်ပေးဖို့ဒေသခံတွေကတောင်းဆိုခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာကချင်ပြည်နယ်ကိုဒုတိယအကြိမ်ရောက်ရှိလာပြီးဒေသအတွင်းမှာရှိတဲ့လူခွင့်ရဲ့အခြေအနေတွေစစ်ဘေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုဇွန်လ24ရက်နေ့ကလာရောက်စစ်ဆေးခဲ့ပါတယ်။ဒီအခြေအနေကိုတော့အာမီကနေစူးစီးထားပြီးနိုင်ကိုရင်ကနေခုလိုတင်ဆက်ထားပါတယ်။
ကမ္ဘာကူလတ်တမကရဲ့မြန်မာနိုင်ငံဆိုင်ရာလူခွေရေးကိုယ်စားလှယ်မစ်ယန်ဟီလီနဲ့ကချင်ပြည်နယ်ဆိုရဖွဲ့တို့တွေ့ဆုံခဲ့တဲ့အချိန်ကတော့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကခုလိုပြောပါတယ်
။တမတော်သားနှစ်ယောက်နဲ့ဒီကလေးတွေဖြစ်တဲ့အခါနဲ့ပဲခုနအချင်းကိုမှဒါတော့အများကြီးမေးကွန်းအများကြီးမေးရပုံမဲ့တဲ့ဟိုလူနေဝန်ကြီးကိုလည်းအများကြီးမေးဆက်ရှိတယ်လို့ပြောသွားတာပဲ။ဒီလုံကိစ္စဘာညာအခုလုံးဖို့ရှိတယ်လုံးဖို့ရှိတဲ့အခါကျတော့အဲ့ဒါကိုလည်းသူအနေနဲ့အကောင်းမြင်တာပေါ့လေ။အဓိကလာတာသူက IDP ကလာကြည့်မယ်အချင်းထောက်လာကြည့်မယ်အဲ့ဒါမှဘလောက်တူတက်မှုရှိတယ်လဲသူအရင်တစ်ခါလာပြီးပြီလေ
မစ်ယန်ဟီလီနေနဲ့ကချင်ပြည်နယ်အတွင်းကဌာနေတိုင်းသားတွေရဲ့အခြေခံကြတဲ့လူခွေးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးခြင်းတွေကိုအဓိကလှုပ်ဆည်ခြင်းနဲ့လို့လီဇူတိုင်းသားရေးရာဝန်ကြီးဦးအာတီယိုဟန်ကပြောပါတယ
်လူခွေးရေးဆိုင်ရာအခြေခံကြတဲ့အထောက်အထားတွေနဲ့အခြေခံကြနဲ့ချမ်းတိုင်းသားလို့ဖြစ်နေတယ်လီဇူတိုင်းသားလို့ဆုံးရှုံးနေတယ်လုံဝန်တိုင်းသားလူခွေးရေးဆုံးရှုံးနေတယ်လို့ဆုံးရှုံးနေအဲ့ဒါကိုပေါင်းစပ်ညှိနှိုင်းပြီးမှအဲ့လိုမျိုးဖြစ်နေချက်ဟိုအကောင့်တွေဖုံးနိုင်ဘူးဒီအောက်ခြေမှာအဆင့်တန်းမခွဲပဲနဲ့လူမှုအတင်းအဖွဲတွေအဲ့ဒါတွေကိုစုစည်းပြီးမှတစ်ဆင့်တစ်ဆင့်တိုင်းသားဝင်ကြီးတွေအခြေလိုပြီးမှဘလို့ဖြည့်ရှင်းသွားမှလူခွေးရအပြည့်အဝရရှိနိုင်တယ်ဆိုတာအခြေခံနဲ့စာပြီးမှလုံသွားမှဒါလေးပြည့်စုံမယ်လို့ကျွန်တော်ခန့်မှန်းပါတယ်
မစ္စယာဟီလီယာမြကျိနံမျိုးပေါ်ကစစ်ဘေးဒုက္ခတဲ့စခန်းမှာရှိတဲ့စစ်ဘေးရှောင်ပြည်သူတို့နဲ့လည်းတီးတန့်တွေ့ဆုံခဲ့ပါတယ်။မစ္စယာဟီလီနဲ့တွေ့ဆုံခွင့်မရတဲ့စစ်ဘေးရှောင်ပြည်သူတို့ကတော့ဆုံရှုံနေတဲ့လူခွေးကိစ္စရတဲ့ကိုတင်ပြချင်တယ်လို့စီးလွန်စစ်ဘေးဒုက္ခတဲ့စခန်းကဒုက္ခတဲ့မျိုးသမီးတို့ကကချင်ပါတာနဲ့အခုလိုပြောပါတယ်။ဟို
တနင်္ဂနွေတို့ချောင်းရတယ်မိုက်ကင်းရော
ဆန်တွေရိတ်ခါတွေလုံလောက်မှုမရှိလာဘူးအဲ့ဒါတွေဖြစ်နိုင်ရင်တော့ចောင်းသူចောင်းသားတွေကိုပဲတရားရခိုင်နှုန်းဆန်နဲ့ရိတ်ခါတွေထောက်ပံ့တာမျိုးလုပ်ပေးဖို့ပြောချင်တယ်မျော်လင့်တယ်အကူအညီတောင်းချင်တယ
်မစ်ယန်ဟီလီဟာမြန်မာနိုင်ငံကိုရောက်ရောက်ချင်းဇွန်လ23ရက်နေ့ကလူခွေးရေးနဲ့ပတ်သက်တဲ့ဖွဲ့အစည်း20ကျော်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလည်းသွားရောက်ခဲ့ပါတယ်
ဆက်ပြီးတော့မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိနေတဲ့ပင်လယ်တွေကိုရခိုင်ပြည်နယ်မှာရှိတဲ့မု슬လင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံးဆဲဖို့ပြောဆိုတဲ့အပေါ်စစ်တွေမျိုးကတန်ခါတော်တွေအပါအဝင်ဒေသခံတထောင်ခံကနေဇွန်လ26ရက်နေ့ကလူထုအစည်းအဝေးတစ်ရက်ကျင်းပပြီးတော့ကန့်ကွက်ခဲ့ကြပါတယ်ရခိုင်ပြည်နယ်မှာရှိတဲ့မု슬င်အတိုင်းဝိုင်းလို့ခေါ်ဝေါ်မှုအပေါ်ရခိုင်ဒေသခံတွေနဲ့မု슬င်ဘာသာဝင်တွေကရောဘလို့အမြင်ရှိနေပါသလဲဆိုတာကိုမောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ဒေသခံရခိုင်တိုင်းရင်းသားတွေကရခိုင်ပြည်နယ်မှာရှိတဲ့မု슬င်အပိုက်ဝိုက်လို့ခေါ်ဝါတုံးဆွဲတာကိုကန့်ကွက်ရတဲ့အကြောင်းကိုစိုက်တွေမြို့ခံဆရာသန်းထွန်းကအခုလိုပြောပါတယ်
အခုခံပြီးတော့မု슬င်များသုံးသက်တဲ့အသေးတွေက
ဒီမှုစလာခံဒီမှာရှိနေလူမျိုးခံဒီကမူရင်းလူမျိုးဖြစ်သွားတယ်ဆိုတဲ့ဒီလိုရှိတဲ့ပြောင်းအဲ့လိုခံတိုင်းသားတွေကမကြိုက်ကြတာစံကြက်ကြတာဖြစ်ပါတယ
်အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်ရှိအိုင်ဇလန်ဘာသာကိုးကွယ်သူများဆိုတဲ့အသွွန်နှုံးကိုကန့်ကွက်ပြီးအရန်တိုက်ပင်ကလေးခွာဖို့ရခိုင်ပြည်နယ်ရှိရခိုင်ဗုဒ္ဓဘာသာဝင်များဆိုတဲ့အခွာအဝါကိုကန့်ကွက်ပြီးရခိုင်လူမျိုးလို့သုံးဆွဲဖို့အပါအဝင်ရခိုင်ပြည်နယ်ရှိမြို့ရွာအလုံးအိုင်တိုက်စစ်ကန့်ကွက်စာတွေကဲ့ပြီးစင်တာထောက်ပွားဖို့နဲ့နိုင်ငံတော်အကြီးအကဲတွေစီကန့်ကွက်စာတွေပို့ဖို့စတာတွေဆုံးဖြတ်ခဲ့ကြပါတယ် NDPD ခွာအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒုဥက္ကဋ္ဌဦးလှသိန်းကတော့ရခိုင်ပြည်နယ်ကမူဆလင်အသိုက်ဝိုက်လို့ခေါ်ဝါသုံးဆွဲတဲ့အပေါ်အိုင်ဇလန်ဘာသာဝင်တဦးအနေနဲ့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီဒီကတမဘူးဆိုတာကလည်းကိစ္စမဟုတ်ပဲနော်ကိုယ်လည်းမစုံစမ်းမစစ်ဆေးရနဲ့အဲ့လိုမျိုးပြောလိုက်ရတဲ့ကျွန်တော်ကအဲ့ဒါသူဘာမှမပြောဘူးလို့ထင်တယ
်ဇန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့သုံးစိန်နှစ်ကြိမ်မြောက်လူအခွင့်ရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမူဆလင်အသိုက်ဝိုက်လို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ရှိမူဆလင်အသိုက်ဝိုက်ရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုးကွယ်သူများလို့သုံးနှုန်းဖို့ဇန်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်အပေါ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုသုံးသပ်ပြောဆိုပါတယ
်ပြည်ကြားရေးဝန်ကြီးဌာနရဲ့ကျောင်းဆရာကိုပြန်ကြည့်တဲ့အခါမှာမွတ်စလင်အသက်ဝန်းကိုသုံးလို့ဗုဒ္ဓဘာသာအသက်ဝန်းဆိုရဲရခိုင်တွေရဲ့နာမည်ကိုအေးဖြတ်ဖို့ကြိုးစားလာတဲ့အခြေအနေလေးတွေ့ပါတယ်။တနည်းအားဖြင့်မူရင်းပင်ရင်းဒေသခံဖြစ်တဲ့ရခိုင်တွေရဲ့ဒီတည်ရှိမှုကိုတစ်ဖက်ကဝင်လာတဲ့ဗန်ဂလီတွေရဲ့တည်ရှိမှုနဲ့ဒန်းတူသတ်မှတ်တဲ့အနေအထားလေးတွေတွေ့တဲ့အခါမှာရခိုင်ဒေသရဲ့အနာဂတ်တနည်းအားဖြင့်မြန်မာနိုင်ငံရဲ့အနာဂတ်ပေါ်မှာနိုင်ငံရေးသမားတွေကစားဖို့များခြေလမ်းစလှမ်းသလားဆိုတဲ့သဘောကိုကျွန်တော်တွေးပြီးမှစိုးရိမ်ဖွယ်ဖြစ်တယ်လို့သင်တတ်ပါတယ်
မြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမူဆလင်အသိုက်ဝိုက်လို့ခေါ်ဝါသုံးဆွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့ကရခိုင်မျိုးသားပါတီ ANP ကကြေညာချထုတ်ပြန်ကန့်ကွက်ခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းဒီလိုအခေါ်အဝါမျိုးသုံးဆွဲဖို့အတွက်ဒေသခံပြည်သူတွေရဲ့သဘောထားကိုအစိုးရကရယူသင့်တယ်လို့ကြေညာချထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
။နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စည်းစာချုပ် NCA လက်မှတ်ရေးထိုးထားတဲ့နက်နက်ကန်တိုင်းရင်းသားခေါင်းဆောင်တွေကနေ27ရာစုပင်လုံညီလာခံအတွက်နေပြည်တော်မှာတွေ့ဆုံကြပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타이네자데다가수지톨륜비니데타이엔드린루아칸나고나신게야라바디시즌고따오자니메네바이마레뱌삐로나신나이마레 VOA 예자다브리니냐바이시즌뒤핏바레신아쿠톨륜비니데냐9나이가니10나이티시즌사송고따뜬쩨인삐삐진냐10나이가니17나이티라인도미터32네50로가니나신나이들로모바일텔레폰뢰가니삐로레나오송륜시즌소레강생아오가니나신나이자바레메네판따오자니메네6나이가니9나이티시즌뢰고로လိုင်းတို့မီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါလေရှင်အခုကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံကလေးစစ်ကိုအင်္ဂါနေ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့သူတွေဟာရုရှား၊ဥဇဘက်ကစ္စတန်နဲ့ကီယာဂစ္စတန်နိုင်ငံတွေကဖြစ်တယ်လို့တူရကီနိုင်ငံကပြောလိုက်ပါတယ်။တိုက်ခိုက်မှုကို IS အစွန်ရောက်တွေကလုပ်တာလို့တော့တူရကီတာဝန်ရှိသူတွေကဆက်ပြီးယူဆထားဆဲဖြစ်ပေမဲ့တိုက်ခိုက်သူတွေရဲ့နာမည်တွေကိုတော့ထုတ်မပြောပါဘူး။အဲဒီလူတွေဟာအင်္ဂါနေ့ကအက်ဒတာခ်နိုင်ငံကလေစိတ်မှာခရီးသွားတွေနဲ့လူသမားတွေကိုတနတ်တွေနဲ့ပစ်ပြီးအသေးခံဘုံးခွဲခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဥရောပမှာသွားလာအများဆုံးလေစိတ်ကိုတိုက်ခိုက်ခံရတာကြောင့်တေဆုံးသူအခြေတွေ43ယောက်ထက်မနည်းရှိသွားပြီးနောက်ထပ်230ကျော်လည်းဒဏ်ရာရခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားအုံပြူတာနဲ့အာရမအလုခိုင်းတာတွေကိုတိုက်ဖြတ်ရေးရိုဟင်ဂျာမူဆလင်လူနိုင်ငံကကခေါ်ဝေါ်သုံးဆွဲတဲ့လူနည်းစုတွေပေါ်ဖိနှိပ်အုပ်ချုပ်တာတွေဆက်ဖြစ်နေတယ်လို့ဆိုတာအဆုံးသတ်ရေးပိုပြီးလှုပ်ဆောင်မှုတွန်းအားပေးတဲ့အနေနဲ့နိုင်ငံကလူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာအမေရိကန်ရဲ့အဆင့်သတ်မှတ်ချက်မှာမြန်မာနိုင်ငံကို Tier 3အဆင့်လျှော့ချလိုက်ပါတယ်။လူကုန်ကူးမှုတိုက်ဖြတ်ရေးနိုင်ငံကအစိုးရတွေရဲ့လှုပ်ဆောင်ချက်တွေကိုစမ်းစစ်လေ့လာထားတဲ့နှစ်စဉ်တုပ်အစဉ်ကစားကိုအမေရိကန်အစိုးရကဒီကနေ့ထုတ်ပြန်လာမှာမြန်မာနိုင်ငံကိုအခုလိုအဆင့်လျှော့ချလိုက်တာပါ။ဒီနေ့အစောပိုင်းကအမေရိကန်ရေတပ်သား၁၀ယောက်ကိုအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ဖြစ်ရပ်ဟာလုံးဝကိုတားဆီးနိုင်တဲ့ဖြစ်ရပ်ဖြစ်တယ်လို့အရှေ့လက်ပိုင်းဒေသဆိုင်ရာအမေရိကန်ရေတပ်ဖွဲ့များရဲ့တမှုကပြောလိုက်ပါတယ်။ဇန်နဝါရီလကဖြစ်တဲ့ဖြစ်ရပ်ဟာပြဿနာအများကြီးကြောင့်ဖြစ်ရတာလို့အလဲပိုင်းဒေသအမေရိကန်ရေတပ်ကုတ်ကဲမှုစစ်ဌာနချုပ်တမှုရေတပ်ဒုတိယဗိုလ်ချုပ်ကြီးကေဗင်ဒေါ်နဂန်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။UK နိုင်ငံမှာ Conservative နိုင်ငံရေးသမားဥရောပသမဂ္ဂ EU ရဲ့ကနေထွက်ရေးစီယုံလို့ဆိုခဲ့သူ Boris Johnson က
ဝန်ကြီးချုပ်နေရာကိုသူဝင်အရွေးခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ကွန်ဆာဗေးတစ်ပါတီရဲ့ခေါင်းဆောင်နေရာအတွက်သူအရွေးခံမှာမဟုတ်တဲ့အကြောင်းဘောရစ်ဂျွန်ဆင်ကကြေညာလိုက်တာပါခင်ဗျာ
ကျသာဝရင်းနေညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကြွကြွတင်ပြညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဘာမီစ.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းတော်မီတာ24 3
This program has come to you from the Voice of America, Washington.